Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မဟာသင်္ကြန်အခါသမယဖြစ်ကြပါသရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ13ရက်မြန်မာစက်တွေ1380ဒီကူလ39ရက်တကြအကျိုးနေ့စနေနေ့ညဖက်9နာရီနေ့10နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ထုတ်လွှင့်ပေးနေပါပြီ9မီတာ24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ကျမနန်လာဝါဒီကနေ့ညအစီအစဉ်မှုဖြစ်တာဝန်ယူသင်ဆက်သွားမှာပါ
ကျမဧတနာကြောင့်ပါရှင်မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲရဲ့နောက်ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရဲရဲနဲ့ဆုံးဖြတ်ချက်တစ်ခုချဖို့အတွက်ဒီနှစ်ကုန်ထိအချိန်ပေးမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကသတိပေးထားပါတယ်ဆွေးနွေးနိုင်ငံမှာအာဏာရှင်ဖြစ်တဲ့နှစ်ပေါင်း30အုပ်ချုပ်လာတဲ့သမ္မတကိုအာဏာသိမ်းဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးဂျာရုကလည်းရုတ်တရက်နှုတ်ထွက်သွားခဲ့ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညမှာကြားရဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပါရှင်မြန်မာနိုင်ငံခေတ်ရဲ့အခြေအနေကိုလက်တွေ့ကြတဲ့ပေါ်ရည်နဲ့လက်ရှိအခင်းအကျင်းတွေကိုထင်ရှားစေတဲ့ဒီနေ့တကြမှာလူငယ်တန်ချက်အဖွဲ့တွေဘယ်လိုပုံဖော်ထားကြပါသလဲ
ကျွန်တော်တို့ယုံကြည်တာတန်ချက်ဆိုတာမျိုးကစဉ်းစားတင်ရမလို့ဘူးဘာလို့လဲတန်ချက်ကလက်ဆော့ပြောဆိုခွင့်တစ်ခုပဲအဲ့တော့ဒီမိုကရေစီနိုင်ငံကိုသွားနေတဲ့ကျွန်တော်တို့နိုင်ငံကဒီလိုမျိုး
တောင်းသားလူငယ်တွေနဲ့စုဖွဲ့ထားတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကကိုပိုင်ရဲသူပြောသွားတာပါအပြေဆုံးတော့ကြားရမှာပါခြားအပြင်အသက်အရွယ်ကြီးရင်လာတဲ့အမှုပညာရှင်အမျိုးသမီးကြီးတွေအတွက်အကယ်ဒမီဒေါ်နှင်းနဲ့ဆန်တီထောင်ထားတဲ့ချန်ပီယံရိတ်သားအမင်းများအရာရဲ့လှူရှာမှုတွေနဲ့တကြံတချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်တခါရုပ်ဝတ်သတင်းတွေကိုဖောက်ချနေတဲ့ Weekly Website တီထောင်သူ Julian Assange ကိုဖမ်းဆီးလိုက်တဲ့အပေါ်သုံးပြမှုတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနောက်ပိုင်းမှာတော့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါအခုအရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမအေးဆန်ကျောင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုအနေနဲ့ပြတ်သားရဲရဲနဲ့ဆုံးဖြတ်ချက်တစ်ခုချဖို့အတွက်ဒီနှစ်ကုန်ထိအချိန်ပေးပါမယ်။အမေရိကန်အစိုးရအနေနဲ့သူ့ရဲ့လုပ်ပုံကိုင်ပုံမပြောင်းလဲဘူးဆိုတော့အရန်ဆိုးပြော်အနေနဲ့များတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရပါလိမ့်မယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသတိပေးထားပါသေးတယ်။သူကမြောက်ကိုရီးယားရဲ့ရုပ်ပြလွှတ်တော်မှာဒီလိုမင်းကွန်ပြောတော့တာဖြစ်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တစ်ခေါက်ထပ်ပြီးတော့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိပါတယ်။အမေရိကန်ဘက်ကတော့သူတို့ရဲ့အပြုအမူတွေကိုပြင်ဆင်မှရပါမယ်လို့ပြောကြောင်းမြောက်ကိုရီးယားအစိုးရသတင်းမှဖော်ပြထားပါတယ်။နောက်ပြီးတော့သူနဲ့သမ္မတထရမ့်ရဲ့ဆက်ဆံရေးဟာအထူးကောင်းမွန်ပါတယ်လို့လည်းမစ္စတာကင်ကပြောသွားပါတယ်။ဗီယက်နမ်မှာနှစ်ဖက်ဆွေးနွေးတော့ကအဆင်မပြေဖြစ်ခဲ့တာကြောင့်အမေရိကန်ဘက်ကတကယ်စိတ်ရင်းမှန်တဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်ချင်တာမှဟုတ်ရဲ့လားဆိုပြီးတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့တန်တရားဝင်ခဲ့ရတယ်လို့သူကပြောပါတယ်။သမ္မတထရမ့်ကတော့ဒီကနေ့မနေ့စနေနေ့မနေ့မှာပဲ Twitter လူမှုကွန်ရက်ကနေတုံ့ပြန်သွားတာမှာတော့မြောက်ကိုရီးယားခေါင်းဆောင်နဲ့ကျွန်တော်ကြားဆက်ဆံရေးကောင်းစေဆိုတာသူပြောတာကိုထောက်ခံပါတယ်လို့ပြောသွားပါတယ်။တိတိကျကျဆိုရင်ဆက်ဆံရေးကအထူးကိုကောင်းမွန်တာပါ။ဥက္ကဋ္ဌခင်ရဲ့အုပ်ချုပ်မှုအောက်မှာမြောက်ကိုရီးယားကအထူးတိုးတက်ပါလိမ့်အောင်မယ်။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ပြီးတော့ကမ္ဘာ့အအောင်မြင်ဆုံးနိုင်ငံတစ်နိုင်ငံဖြစ်လာမှာကိုတွေးရဖို့ကျွန်တော်မျှော်လင့်ပါတယ်လို့သမ္မတထရမ့်က Twitter မှာရေးသွားခဲ့ပါရဲ့ရှင်။
အမေရိကန်ပြည်ထောင်စုမှာဖမ်းမိထားတဲ့တရားမဝင်နေထိုင်သူတွေကိုသူ့ဆိုခိုနားရမျိုးတွေကိုပို့ပေးမယ်လို့သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုစန့်ကျင်တဲ့မျိုးတွေကိုရည်ညွှန်းပြီးတော့ပြောသွားပါတယ်။ဒီလိုလုပ်မယ်ဆိုတဲ့အစီအစဉ်ကိုပယ်ချပြီးကြောင်းအင်ဗီဒေါ်နဲ့အမိမေလုံချုံအရာရှိတွေအတိအကျပြောသွားပြီးနောက်နိုင်ပိုင်းအတွင်းမှာပဲသမ္မတထရမ့်ကတောက်ချာနေမှာအဲ့လိုကြီးညာသွားတာပါ။ဆန်ဖရန်စစ္စကိုမြို့ဟာနိုင်ငံလဲပြောင်းရွှေ့လာသူတွေကိုလက်ခံမှာပါလို့ဒီမိုကရက်အားသာတဲ့အဲ့ဒီပြည်နယ်ကအထက်လွှတ်တော်မတ်စကော့ဝိုင်နာကပြောထားပြီးသမ္မတကလွန်မှုကြီးကြပ်ရေးဆိုတဲ့အယူဆနဲ့ပတ်သက်ပြီးအခြေခံကအစဘလောက်နားလည်မှုလွဲနေကြောင်းပြောထားတာပါ။အမေရိကန်ပြည်ထောင်စုဖြစ်လာတာကနိုင်ငံကိုရှေ့ပြောင်းအခြေချနေတိုင်းသူတွေကြောင့်ပါ။ဒီလူတွေကနိုင်ငံကိုကြီးကြပ်ခံထားတဲ့နိုင်ငံဖြစ်အောင်တည်ဆောက်ထားတာပါ။ဒီနိုင်ငံကြီးမြန်မာတိုးတက်ဖို့ဒေါ်နယ်ထရမ့်မလိုပါဘူးလို့ဒီမိုကရက်အထက်လွှတ်တော်အမတ်စကော့ဝိုင်နာကပြောထားတာပါ။ဒီလိုခိုနားရမြှုပ်ထားမယ်လို့ပြောတာကိုအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းဝေဖန်ပါတယ်။တချို့မျိုးတွေကတရားမဝင်နေထိုင်သူတွေကိုသူတို့နိုင်ငံပြန်ပို့ဖို့လုံမဲ့ပြည်ထောင်စုအစိုးရအာဏာပိုင်ဒီလက်ထဲအပ်ဖို့ညှဉ်းဆန်တာဖြစ်ပါတယ်။အဲ့လိုတရားမဝင်နေထိုင်သူတွေကိုမဖမ်းတဲ့မြို့တော်များကမြို့တော်ဝင်တွေကသူတို့အဲ့လူတွေကိုလက်ခံမယ်လို့လည်းပြောထားပါတယ်ခင်ဗျာ။
ဆူဒန်နိုင်ငံမှာအာဏာရှင်ဖြစ်တဲ့နှစ်ပေါင်း30အုပ်ချုပ်လာတဲ့သမ္မတအိုမာအယ်ဘရှာကိုအာဏာသိမ်းဖြုတ်ချပြီးတော့ယာယီခေါင်းဆောင်ဖြစ်တဲ့တာဝန်ယူထားတဲ့ကာကွယ်ရေးဝန်ကြီးဂျာရူကရုတ်တရက်နှုတ်ထွက်သွားပြီးတော့နောက်တနေ့ဒီကနေ့မှာတော့နိုင်ငံရဲ့ထောက်လှမ်းရေးအကြီးအကဲအဗ်ဒယ်လာမိုဟာမက်ဆာဘလေဂျာရူကနေနှုတ်ထွက်သွားပြန်ပါတယ် နိုင်ငံမှာအရသာဆိုးရတဲ့ပေါ်ထွန်းရင်ဆန္ဒပြသူတွေကတော့သူတို့လိုချင်တာရတဲ့အထိဆက်ပြီးတော့PR ပေးသွားမယ်လို့ဒီကနေ့ပဲပြောပါရစေ။ဂျာပြစစ်ကောင်စီအကြီးအကဲပြင်းတဲ့တာဝန်ယူခဲ့တဲ့ကာကွယ်ရေးဝန်ကြီးအဝတ်အီဘာအဘူကသူ့တာဝန်ယူခဲ့နေရာမှာတရက်ပဲရှိနေခဲ့ပြီးတော့တောက်ကြညပိုင်းမှာပဲရာလူကနှုတ်ထွက်သွားတာဖြစ်ပါတယ်။ ခါတော်မျိုးတော်မှာလူတွေအောင်မွေးခံနေကြပြီးတော့ဆန္ဒပြသူထောင်တောင်းစီကလည်းအလံတွေဝှေ့ရင်ညောင်မောင်ထဲမှာလက်ကင်ဖုန်မိတွေဖွင့်ကားဟောင်းတွေတီးပြီးတော့အောင်မြင်မှုအထိမ်းအမှတ်ကိုပြခဲ့ပါတယ်။ဆန္ဒပြပွဲတွေကိုဦးစီးစီစဉ်တဲ့ SPA ဆူဒန်စစ်ဘက်မှတတိယရာထူးအမြင့်ဆုံးပုဂ္ဂိုလ်ဖြစ်ပြီးတော့သူ့ရဲ့ပုဂ္ဂိုလ်ရင်းနဲ့ပတ်သက်လို့လူတွေသိမ်းမသိကြပါဘူး။ဆော်ရီဦးဆောင်တဲ့အရေးမန်စစ်ပွဲမှာတော့သူကဆူဒန်တပ်တွေကိုကုတ်ခဲ့တဲ့သူဖြစ်ပြီးတော့ပြည်내ခွေနိုင်ငံတွေကစစ်တဲ့အကြီးအကဲတွေနဲ့နှီးစပ်မှုရှိသူဖြစ်ပါတယ်။လက်ရှိစစ်ကောင်စီကအုပ်ချုပ်နေတဲ့ဆူဒန်နိုင်ငံမှာနှစ်နှစ်ကြာသူတ
ိုင်ငံအနေနဲ့ရုရှားစီကဒုံးကျည်တွေဝယ်သွားမှာဖြစ်တယ်လို့တူရကီသမ္မတရေဂျက်တာယီအာရဝန်ကထလောင်းပြောကြားလိုက်ပါတယ်။လာမယ့်ဇူလိုင်လမှာဒုံးကျည်တွေပို့သွားဖို့ရက်နီးကပ်လာတဲ့အများတူရကီဆိုရအနေနဲ့လဲတူရကီနဲ့အမေရိကန်နိုင်ငံကြားဆက်ဆံရေးမတိခိုက်အောင်ရှောင်ရှားဖို့အချိန်ကတိတ်မကြံတော့ဘူးလို့အကဲခတ်တွေကသတိပေးပါတယ်။တူရကီနိုင်ငံအနေနဲ့သမိုင်းမှာအောင်မြင်ဆုံးစီးရေးမဟာမိတ်အဖွဲ့ရဲ့အရေးပါတဲ့မိဖန်နိုင်ငံဖြစ်ဆက်ရှိနေခြင်းလားဒါမှမဟုတ်ဒီမဟာမိတ်ဆက်ဆံရေးကိုထိခိုက်စေမဲ့ဆုံးဖြတ်ချက်ကိုချပြီးတော့ဒီမဟာမိတ်လုံခြုံရေးကိုထိခိုက်စေချင်သလားဆိုတာကိုဆုံးဖြတ်ရမှာဖြစ်တယ်လို့တူရကီတန်ဖတ်ဖြစ်တဲ့အမေရိကန်ကအဆိုပြုထားတဲ့ David Satterfield ကပြောပါတယ်တူရကီနိုင်ငံအနေနဲ့ Aslia ဒုံးကျည်တွေကိုဝယ်ယူလိုက်ပြီးဖြစ်တယ်လို့သမ္မတအာရဝန်ကတူရကီသတင်းတော်တွေကိုတင်းလာနေကပြောကြားခဲ့ပါတယ်တူရကီသမ္မတအာရဝန်ဟာရုရှားသမ္မတ Vladimir Putin နဲ့အခုနှစ်တွင်မှတတိယကြိမ်တွေ့ဆုံပြီးမော်စကိုကနေပြန်ရောက်လာပြီးတဲ့နောက်အဲ့လိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။အခုဆက်ပြီးတော့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးသွားပါအောင်မယ်ရှင်။လောဝဲသတင်းအချက်အလက်တွေဖောက်ကြတဲ့ WikiLeaks website ကိုတီထောင်တဲ့ Julia Assange ကိုဖမ်းလိုက်ပြီးတဲ့နောက်မှာသူ့ကိုဖမ်းဆီးထားတာနဲ့ပတ်သက်လို့ဥရေကြောင်းရအချိန်ကြာကြာမြင့်မြင့်ရင်ဆိုင်သွားရဖို့ရှိတယ်လို့နိုင်ငံရေးတိုက်ပွဲတွေလည်းဖြစ်နေတာကြောင့်သူဟာ Britain အကျဉ်းဆောင်ထဲမှာပဲဆက်ပြီးတော့ရှိနေပါသေး။လန်ဒန်မြို့က Assange ရဲ့ရှေ့နေ Jennifer Robinson ကသူ့အနေနဲ့ Assange ကို American တရားရုံးတွေကိုလွှဲပြောင်းစစ်ဆေးဖို့အတွက်ကြိုးပမ်းမှုတွေကိုတားဆီးနိုင်သွားဖို့လုပ်မယ်လို့အတည်ပြုသွားပါသေး။အစမ်းချင်နေတယ်လေသူ့ကိုအမေရိကန်ပြည်အောင်စုကိုလွှဲပြောင်းဖို့ကိစ္စတိုက်ပွဲဝင်သွားမှာဖြစ်တယ်လို့ BBC နဲ့တွေ့ဆုံမိမြန်ကမှပြောထားတာပါဒီချက်ရဲ့မေးစရာကောင်းတဲ့ကိစ္စတစ်ခုကတော့သတင်းအချက်အလက်အမှန်ထုတ်ပြန်လိုက်တဲ့အပေါ်အမေရိကန်ကဘာကြောင့်တရားခံလွှဲပြောင်းဖို့တောင်းနေရလဲဆိုတာပါဗြိတိန်နိုင်ငံရဲ့ဥပဒေအရတော့အမေရိကန်နိုင်ငံအနေနဲ့အစမ်းကိုသူတို့စီလွှဲပြောင်းပေးဖို့အတွက်ဇွန်လ12ရက်နေ့မတိုင်ခင်တရားဝင်တောင်းဆိုသွားရမှာဖြစ်ပါတယ်ဒါမဲ့ဒီလိုမျိုးတရားခံလွှဲပြောင်းပေးဖို့ကိစ္စကိုဆုံးဖြတ်နိုင်ဖို့အတွက်နှစ်ပေါင်းများစွာကြာနိုင်တယ်လို့ဥရေရေးရကြွမ်းကျင်သူတွေကတုံ့တက်ပါတယ်တကယ်လို့အစမ်းချက်နေတဲ့ဒီကိစ္စမှာရှုံနေခဲ့ရင်တော့လူခွင့်ရေးဆိုင်ရာဥရောပတရားရုံးကိုအယူခံအကြိမ်ကြိမ်ဝင်နိုင်အောင်မှာဖြစ်ပါတယ်အသက်48နှစ်ရှိပြီဖြစ်တဲ့အစမ်းချာလန်ဒန်မြို့တော်ကအီကွေဒေါ်တန်ရုံးမှာ2012ခုနှစ်ကတည်းကခိုးလုံနေခဲ့တာပါပြီးခဲ့တဲ့ကြာသပတေးနေ့ကတော့အဲ့ဒီတန်ရုံးကအစမ်းချာခိုးလုံခွင့်ပေးထားတဲ့သဘောတူညီချက်တွေကိုချိုးဖောက်ပြီးတော့သူများနိုင်ငံရဲ့အရေးကိစ္စတွေဆက်ပြီးတော့ဝင်ရောက်ဆွတ်ဖက်နေတာကြောင့်လို့ဆိုပြီးတော့သူ့ကိုတန်ရုံးကနှင်ထုတ်လိုက်တာပါအဲ့ဒီမှာပဲဗြိတိန်ရဲကသူ့ကိုဖမ်းဆီးတာဖြစ်ပါရဲ့ရှင
်အင်ဒိုနီးရှားသမ္မတရွေးကောက်ပွဲအတွက်မဲဆက်စည်းရုံးတဲ့အနေနဲ့ဒီကနေ့နောက်ဆုံးချိန်လောက်တဲ့လူစုဝေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံသားတွေတောင်းတဲ့ချီပြီးတော့တယောက်ခဲ့ကြပါတယ်ဒါဟာသမ္မတရွေးကောက်ပွဲကိုယ်စားလောင်းနှစ်ဦးရဲ့နောက်ဆုံးစကားစစ်ထုတ်ပွဲမတိုင်ခင်လှုပ်တာလည်းဖြစ်ပါတယ်သမ္မတဝီဒိုတို့ကိုထောက်ခံသူတွေကတော့ဂျကာတာမြို့လေကောင်ကအာဂဇာခွင့်မှာဒီကနေ့လှုပ်ခဲ့တဲ့လူလူစုဝေးပွဲကိုတယောက်ခဲ့ကြပြီးတော့ဘရာဗိုစူဗီယန်တိုကတော့ဂျကာတာမြို့နဲ့ကဲရမြို့မှာလူလူစုဝေးမှုကိုလှုပ်ခဲ့ပါတယ်သမ္မတဝီဒိုတို့နဲ့စူဗီယန်တိုတို့ဟာအင်ဒိုနီးရှားသမ္မတရွေးကောက်ပွဲတွေစကားစစ်ထုတ်ပွဲ၅ကြိမ် ပြုလုပ်တာဖြစ်ပြီးတော့ဒီကနေ့ညနေမှာတော့နောက်ဆုံးအချိန်စကားဆက်ထိုးကြမှာဖြစ်ပြီးတော့ရုပ်တံကလည်းနေရဲထုတ်လွှင့်ပြသမှာဖြစ်ပါတယ်။အင်ဒိုနီးရှားသမရရွေးကောက်ပွဲနဲ့တော်ရွေးကောက်ပွဲတွေကိုလာမယ့်ဗုဒ္ဓဟူးနေ့တွေမှာကျင်းပသွားမှာဖြစ်ပြီးတော့မေးပေးနိုင်သူဥယျာဉ်ဟာ193သန်းရှိပါတယ်။လူလူစစ်တမ်းတွေရတော့သမရဝီဒီယိုတွေကရှေ့ကနေဦးဆောင်နေပေမဲ့တချို့ကဲကတ်တွေကတော့ရွေးကောက်ပွဲကထင်ထားတာပို့ပြီးတော့အကျိတ်နယ်ဖြစ်တယ်လို့ဆိုပါတယ်။ဇူဗီယန်တို့ကိုထောက်ခံသူတူကတော့သူ့အနေနဲ့အင်ဒိုနီးရှားနိုင်ငံသားတွေရဲ့အခွင့်အရေးကိုတိုက်ပွဲဝင်ပေးမဲ့သူလူလူနဲ့အတူရက်ပြီးပညာရေးသိလောင်စာစီနဲ့အခြေခံအကုံစင်းလုံးကြောင့်လှုပ်ဆောင်ပေးမဲ့သူကိုလိုချင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းရဲ့အဖေတို့မိခွဲညီကိုတော်ဆက်သူကိုတတ်တယ်လို့ဆွဆွဲခံရတဲ့ VN အမျိုးသမီးမေလာ3ရက်နေ့မှာလွတ်မြောက်မယ်လို့ဒီကနေ့ပဲသူ့ရှင်တွေကပြောကြောင်း AFP သတင်းမှာဖော်ပြထားပါတယ်။အဲ့ဒီအမျိုးသမီးပုံမှာဆွဲထားတဲ့လူသတ်မှုကိုVN အစိုးရရဲ့တန်တမာရေးဖိအားပေးမှုကြောင့်မလေးရှားအမှုလိုက်ရှိနေတယ်ရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်ရှင်
။ England Premier League ဘောလုံးပွဲမှာတော့ Tottenham Hotspur အသင်းနိုင်ပြီးတော့အဆင့်3နေရာကိုတက်သွားပါတယ်။ Tottenham နဲ့ Huddersfield ကိုဒီကနေ့ကစားကြတာမှာ Tottenham က Huddersfield ကို၄ဂိုးကိုမြင်နဲ့နိုင်သွားတာပါ။ Tottenham ကပထမပိုင်းမှာ၂ဂိုးသွင်းပြီးတော့ပွဲပြီးကနေမှနောက်ထပ်၂ဂိုးသွင်းတာဖြစ်ပါတယ်။ဂိုးတွေကတော့ Brazil တိုက်စစ်မှု Lucas Moura က၃ဂိုးသွင်းခဲ့ပြီးတော့ Wanyama က၁ဂိုးသွင်းခဲ့ပါတယ်။ Tottenham ဒီပွဲနိုင်သွားတာကြောင့်33ပွဲကစားပြီးချိန်မှာ68မှတ်နဲ့ Chelsea ကိုကျော်ပြီးတော့တတိယနေရာကိုရောက်သွားပြီဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ကပြောပြသွားတာပါရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်တော့ပါမယ်အင်တာနက်မှာလေဝဲချက်တွေကိုဖွင့်ချနေတဲ့ WikiLeaks website တည်ထောင်သူ Julian Assange ပြတင်းနိုင်ငံမှာအဖမ်းခံလိုက်ရပြီးတဲ့နောက် WikiLeaks နဲ့ပတ်သက်လို့မသိကြောင်း American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။ Assange ဟာလန်ဒန်မြို့ကအီကွေဒေါနိုင်ငံတန်ယုံမှာ2012ခုနှစ်ကတည်းကခိုးလုံနေတာမှာပြီးခဲ့တဲ့ကြာတာပြင်းနေ့ကဖမ်းဆီးခံခဲ့ရတာပါ။အစိုးရနဲ့တက်ဆိုင်တဲ့လေဝဲသတင်းအချက်အလက်တွေဖွင့်ချခဲ့တဲ့အတွက်သူ့အနေနဲ့ American အစိုးရရဲ့တရားစွဲဆိုခြင်းခံရနိုင်ကြောင်းလည်းသူကအစိုးပိုင်းကပြောဆိုနေခဲ့တာပါ။ Henry Richwell သတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြထားပါတယ်
။လန်ဒန်မြို့ကအီကွေဒေါတန်ယုံမှာခုနှစ်နှစ်နီးပါးခိုးလုံနေခဲ့တဲ့ Julian Assange ကိုဗြိတိသျှရဲတပ်ဖွဲ့ကကြာတာပြင်းနေ့မနက်မှာဝင်ရောက်ဖမ်းဆီးခဲ့တာပါ။ Assange အနေနဲ့တခြားနိုင်ငံတွေရဲ့အရေးမှာဝင်ရောက်နောက်ဆက်ခဲ့တာကြောင့်ခိုလုံခွင့်ဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ခဲ့ကြောင်းအီကွေဒေါအစိုးရကပြောပါတယ်။သူ့ကိုဖမ်းဆီးတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကိုကြာတာပြင်းနေ့ကသတင်းတောက်တွေကမေးတာမှာ
I know nothing about WikiLeaks. It's not my thing. And I know there is something having to do with
WikiLeaks ရဲ့ပတ်သက်လို့ကျွန်တော်ဘာမှမသိပါဘူး။ကျွန်တော်ကိစ္စလည်းမဟုတ်ပါဘူး။ဒါက Julian Assange နဲ့ဆိုင်တဲ့ကိစ္စဆိုတာနဲ့သူဘာဖြစ်နေတယ်ဆိုတာတော့ပဲသိပါလေ။ဒီကိစ္စကိုရှင်းနေကြောက် grand jury ရှင်းပါလိမ့်မယ
်2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတွေအတွင်းဒီမိုကရက်ပါတီရဲ့လျှို့ဝှက်ချက်တွေကိုဖွင့်ချလိုက်တဲ့အတွက် WikiLeaks အကြောင်းကိုသမ္မတထရန့်ကအချင်းချင်းချီးမွမ်းပြောဆိုခဲ့တာ
ပါ WikiLeaks I love WikiLeaks
WikiLeaks ကိုကျွန်တော်သဘောကျပါတယ
်အခုအချိန်မှာ Chelsea Money အဖြစ်နဲ့လိမ်ပြောင်းထားတဲ့ American စစ်သား Bradley Money ထံကရတဲ့အီရန်နဲ့ Afghan တို့ကတိုက်ပွဲတွေအကြောင်းအသေးစိတ်အချက်အလက်တွေတန်ယုံတွေကလျှို့ဝှက်ချက်တွေပါတဲ့စာရွက်စာတမ်းဗီဒီယိုမှတ်တမ်းပေါင်းခုနှစ်သိန်းကျော်ကို WikiLeaks က2010ခုနှစ်မှာဖြန့်ချိခဲ့တာပါ။အဲ့ဒီထက်မှာအရသားတွေဒဏ်ရာရမှုနဲ့ကျူးဘားနိုင်ငံဂွန်တာနာမိုအကျဉ်းစခန်းမှာအကြမ်းဖက်သမားဘယ်သူတွေကိုထိန်းသိမ်းထားတယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ဆွီဒင်နိုင်ငံမှာအာရမပြုကျင့်မှုနဲ့သူ့ကိုဆွဲချက်တင်လိုက်တာကြောင့်လန်ဒန်မှာရှိတဲ့ Equator တန်ရုံးမှာအဆန်းက2012ခုနှစ်မှာခလုံးဝင်ယူလိုက်တာပါ။အဲ့ဒီဆွဲချက်တွေကတော့အခုချိန်မှာပြန်ရုပ်သိမ်းသွားပါပြီ။သူ့အနေနဲ့အမေရိကန်နိုင်ငံကိုပြည်နယ်နံပေးခံရနိုင်တယ်လို့သူကကြိုတင်ဟောကင်းထုတ်ထားပါတယ
်။ As WikiLeaks stands under threat, so does the freedom of expression.
WikiLeaks ချင်းချောက်ခံနေရတာဟာလူလောက်စွာပြောဆိုခွင့်နဲ့ကျွန်တော်တို့လူမှုအတိုင်းဝန်းအားလုံးရဲ့ရှင်သန်မှုချင်းချောက်ခံနေရတာပဲဖြစ်ပါတယ
်။အဆန်းအနေနဲ့အမေရိကန်ကာကွယ်ရေးဌာနကွန်ပျူတာတွေကနေ Bradley Manning ကအချက်လက်တွေခိုးယူအောင်ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်အစိုးရကစွပ်စွဲထားတာပါ။လွတ်လပ်စွာပြောဆိုခွင့်ကိုအမေရိကန်ဖွဲ့စည်းပုံပထမပြင်ဆင်ချက်မှာဖြည့်ဆွက်ဖော်ပြထားတာကြောင့်အဆန်းကိုဘလို့ပုံမှန်မျိုးနဲ့ဆွဲချက်တင်မလဲဆိုတဲ့အချက်ကအရေးပါကြောင်းမိုင်ယာမီတက္ကသိုလ်ဥပဒေဌာနကကာရိုလိုင်းမာလာကော့ဘင်းလိုဥပဒေပညာရှင်တွေကသုံးသပ်ကြပါတယ
်။ If you break the law while you gather information, that is not protected.
ပြင်းချက်လက်ကိုရယူဖို့စ조사ရင်ဥပဒေကိုချိုးဖောက်မိခဲ့ရင်လွတ်လပ်စွာပြောဆိုခွင့်နဲ့ကာကွယ်ပေးလို့မရပါဘူး။ဒါပေမဲ့တခြားသူတယောက်ကမတရားတဲ့နီးနဲ့ရယူထားတာကိုထုတ်ဝေမဲဆိုရင်တော့လွတ်လပ်စွာပြောဆိုခွင့်ရဲ့အခန်းကဏ္ဍနဲ့တတ်ဆိုင်လာပါတယ်
။လူခွင့်ရတက်ကြွလှရှသူပီတာတက်ချဲလိုအဆန်းကိုထောက်ခံသူတွေကတော့တခြားသတင်းနောက်တွေရတဲ့အခွင့်အရေးမျိုးသူလဲရတဲ့ကြောင်ပြောပါတယ
်။ It smacks of double standards. It has the whiff of a vendetta against WikiLeaks.
Naha WikiLeaks နဲ့ Julian Assange ကိုလက်စားချေတဲ့အနေနဲ့ခွဲခြားဆက်ဆံခြင်းဖြစ်ပါတယ်
။ American အစိုးရကလိုလားနေတဲ့ပြည်နယ်နံပေးမပေးဆိုတာကိုတော့ British တရားသူကြီးကဆုံးဖြတ်အောင်ဖြစ်ကြောင်း Julian Assange ရဲ့ရှင်းနေဟောင်းJeffrey Robertson ကပြောပါတယ
် I have faith in the British justice system and I think he will argue
British တရားစီရင်စနစ်ကိုကျွန်တော်ယုံကြည်ပါတယ်ဒီကိစ္စမှာသူ့ရဲ့လွတ်လပ်စွာပြောဆိုပိုင်ခွင့်ချိုးဖောက်ခံရတာလို့သူ့ဘက်ကရှောင်လဲချက်တင်မယ်လို့ကျွန်တော်ထင်ပါတယ
် Britain တရားရုံးမှာလာရောက်အဖမ်းမခံတဲ့ကိစ္စကိုအဆန်းအနေနဲ့ဥစွာရင်ဆိုင်ရမှာပါဒီတော့တွင်အဆန်းကမတရားပြုကျင့်ခြင်းခံခဲ့ရတယ်ဆိုတော့ဆွေရှင်အမျိုးသမီးတွေကတဦးဖြစ်သူကသူ့အမှုကိုပြန်ဖွင့်ပေးဖို့တောင်းဆိုလာပြန်တာကြောင့်ဒီကိစ္စဟာဥပဒေကြောင့်အရပုံမရှုပ်ထွေးနှင်းနေလာနေပါတယ်ခင်ဗျာ
ကုစောဝင်လိုက်တင်ပြသွားတာပါရှင်အခုတော့ပြည်တွင်သတင်းတွေဖတ်ဆက်ရအောင်ပါမြန်မာပြည်ရဲ့ခေတ်အခြေအနေပြည်သူလူထုရဲ့လက်တွေ့ကြတဲ့ဘဝတွေနဲ့လက်ရှိအခင်အကျင်းတွေကိုတင်ဟစေတဲ့တန်ကြပ်တွေနဲ့လူငယ်တန်ကြပ်အဖွဲ့တွေမြန်မာနှစ်တကူအတားရေးသဘင်ပွဲတွေကိုစတင်ဆင်နွှဲနေပြီဖြစ်ပါတယ်လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်လွတ်လပ်စွာတင်ပြခွင့်ကိုထင်ဟပ်စေတဲ့ဒီမိုကရေစီအခြေခံသဘောတရားတွေကိုလူငယ်တွေဖက်ကထုတ်ဖော်တာဖြစ်တယ်လို့လူငယ်တန်ချအဖွဲ့တွေကပြောပါတယ်ဒါပေမဲ့စင်စာမတင်တဲ့တန်ချအဖွဲ့တချို့ကတော့စုပေးမှန်းနဲ့ရေကစားမှန်းနဲ့တွေမှာဖျော်ဖြေခွင့်ပိတ်ပင်ပါတယ်အသေးစိတ်ကိုတော့မဆုံမုံကဆက်သွယ်မြင်းမြန်တင်ပြထားပါတယ်ရှင
်ဒီကနေ့ကြားရောက်တဲ့မြန်မာနှစ်တကူမဟာအတာတကြံကာလရဲ့တကြံအကျိုးနေ့စနေနေ့မှာတော့ရေကစားမှန်းနဲ့တွေနဲ့ရေကစားနေကြတာဇဒုဒီတာအလှူတွေကျွေးမွေးတာနဲ့စီစီကားကားဖြစ်နေသလိုမြမရိုးရအစင်လာမပြတ်တကြံရဲ့ပြယုတ်တကြံတယုတ်တကံနဲ့ပြပြအောင်ပုံဖော်နိုင်တဲ့တကြံတန်ကြက်တွေကိုတီဆိုနေကြတဲ့တန်ကြက်အဖွဲ့တွေရဲ့တန်ကြက်အတန်တွေကိုလည်းရေကစားမှန်းနဲ့တွေနဲ့လူစီကားတဲ့နေရာတွေမှာမြင်နေကြနေရပြီဖြစ်ပါတယ်။ဒါပေမဲ့လို့စီစီရေးဆန်စာမတင်ထားတဲ့လူငယ်တန်ကြက်အဖွဲ့တချို့ကတော့စူပေးမှန်းနဲ့တွေရေကစားမှန်းနဲ့တွေမှာဖျော်ဖြေခွင့်ပိတ်ပင်ခံထားရပါတယ်။ဘာကြောင့်ပါလဲ အခုကြားခဲ့ရတဲ့အတန်ကတော့ဒေါင်းတို့မျိုးဆက်အဖွဲ့ရဲ့စံချက်ထိုးတန်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ခေတ်အခြေအနေပြည်သူလူထုလက်တွေ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခွင့်အရေးတွေကိုစီးစစ်ရေးမတည်မဲနဲ့လက်တွေ့ကြကြလူထုကိုတန်ချက်တွေနဲ့ဖျော်ဖြေတည်ပြကြမှာဖြစ်တယ်လို့ကျောင်းသားလူငယ်တွေစုဖွဲ့ထားတဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကကိုပိုင်ရဲသူကအခုလိုပြောပြပါဗျာ
ကျွန်တော်တို့ယုံကြည်တာစံချက်ဆိုတာမျိုးကစဉ်းစားတင်ပြမလို့ဘာလို့လဲစံချက်ကိုလွတ်လပ်စွာပြောဆိုခွင့်တစ်ခုပဲဒီမိုကရေစီနိုင်ငံကိုတွားနေတဲ့ကျွန်တော်တို့နိုင်ငံကဒီလွတ်လပ်စွာပြောဆိုခွင့်ဆိုတာဟာတန်ဖိုးထားရမယ်အဲကျွန်တော်တို့ကိုယ်တိုင်ကလည်းဒီလွတ်လပ်စွာပြောဆိုခွင့်ကိုတန်ဖိုးထားတယ်ယုံကြည်တယ်အဲ့တော့အဲ့ဒီမိုကရေစီရဲ့အခွင့်အရေးဖြစ်တဲ့လွတ်လပ်ပြောဆိုမှုကိုကျွန်တော်ကကာကွယ်တယ်အဲ့ဒါကြောင့်နေဆက်စားမတင်ပါဘူ
းမြမရိုးရအတာတကြံပွဲတော်မှာတန်ကြပ်ထိုးတဲ့အလေးအထားကတော့ရိုးရအစင်လာတရက်ဖြစ်ပြီးတော့အရင်အာဒါရှင်တွေခေတ်ကပြည်သူတွေရဲ့လက်တွေဘဝကိုထင်ဟပ်စေတဲ့တကြပ်တန်ကြပ်ထိုးခွေတွေကိုပိတ်ပင်ခတ်ထားရတာရှိခဲ့ပေမဲ့အဲ့ဒီခေတ်ကလေးကကျောင်းသားလူငယ်တကြပ်အဖွဲ့တွေဟာစေစားမတည်ခဲ့ကြဘူးဖြစ်တယ်လို့ဒေါက်တာပြောဆက်ကဆိုပါတယ
်တန်ကြပ်ဆိုတာကကျွန်တော်မြန်မာနိုင်ငံချစ်ချစ်ကောင်းတဲ့ရိုးရတစ်ခုပါဘာလို့တော့အတူအမင်းတွေရဲ့ဒီပြည်ကပေါင်းကမှုအမိပေါင်းမတက်မှုတွေအဲ့ဒါတွေကိုဒီလိုသိအောင်ကျွန်တော်ကဟိုပါပြောပြတယ်ပြည်သူတွေရဲ့ဖြစ်နေတဲ့အဆက်အကဲတွေကိုအတူအမင်းများသိအောင်ပြောပြတယ်ဒါတန်ချက်ဆိုတာအတူအမင်းတွေကိုပေါင်းပေးတဲ့ဟိုပေါင်းတရာတစ်ခုပါအဲ့တော့ကျွန်တော်နိုင်ငံမှာတန်ချက်တွေဖွံ့ဖြိုးလာခြင်းဟာဒီမိုကရေစီရဲ့အခွင့်အရေးတစ်ခုဖြစ်တဲ့လူ့ဘာသာစိုးရိမ်ဆိုတဲ့အခါတွေကပါကျွန်တော်နိုင်ငံတော့ထုံးကားလာတဲ့ဆက်လက်တွေပါအဲ့တော့အဲ့ဒီဒီမိုကရေစီရဲ့အခွင့်အရေးဖြစ်တဲ့လူ့ဘာသာစိုးရိမ်ကိုကျွန်တော်ကကာကွယ်တယ်အဲ့ဒါကြောင့်နိုင်ငံဆက်စားမတင်ပါဘူး
ရတဲ့ခေအခြေဒီကိုလွတ်လပ်စွာဖော်ထုတ်တည်ပြနိုင်ကြဖို့လူငယ်တွေကတန်ကြပ်ထိုးခဲ့ကြတယ်လို့ကျောင်းသားတွေစုဖွဲ့ထားတဲ့ပြည်သူအတန်အိုးဝေသံအဖွဲ့ရဲ့ဦးဆောင်သူကိုမေးသွေးတက်ကပြောပြပါတယ
်။ဒီနေ့ကတော့ကျွန်တော်နှစ်စဉ်နဲ့တိုင်းလိုပဲဒီတိုင်းပြည်ပြည်ရင်ရာရှိတဲ့အခြေအနေတွေ၊ပညာရေး၊စီးပွားရေး၊လူမှုရေးနိုင်ငံရေး၊နောက်ငြိမ်းချမ်းရေးတော့ဒီအခြေအနေတွေကိုကျွန်တော်တို့အိုးဝေသံတန်ကြပ်ဖွဲ့ကတန်ကြပ်တည်ပြီးတော့ပြည်ရင်ရာတွေပြည်ရင်နိုင်မှုအတွက်ကျွန်တော်တန်ကြပ်ထိုးပါတယ်။ဒါပေမဲ့နှစ်စဉ်နဲ့တိုင်းအတိုင်းပဲကျွန်တော်တို့ဒီဟိုလွတ်လပ်စွာရေးသားထုတ်ဖို့ဝင်ကိုကျွန်တော်တို့ဟိုအတိမတ်ပြုလေးစားတဲ့အနေနဲ့ကျွန်တော်ဥဝေဒံတန်ကြပ်ကိုစဉ်းစားမတင်ပါဘူး။စဉ်းစားမတင်တဲ့အတွက်တော့ဒီနေ့မှကျွန်တော်မန္တလေးတီမှာတော့ဖြောပြခွင့်မရဘူး။ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့ညွှန်ကြားချက်နဲ့စဉ်းစားမတင်တဲ့တန်ကြပ်ဖွဲ့တွေမန္တလေးတီမှာဖြောပြရောပြန်ပြောဝင်လို့မရတဲ့အတွက်ကျွန်တော်ဒီဒီဒီတွေထိတ်တဲ့ရက်ွက်ထဲမှာပဲကျွန်တော်လိုက်ဖြောပြကြတယ်
။တကြံအကြိုနဲ့မှာပဲအုပ်ချုပ်ရေးအာဏာပိုင်တွေဘက်ကလိုက်လံပိတ်ပင်ခဲ့တယ်လို့လူတချို့ကလည်းအေးအာသုံးတားဆီးခဲ့တာတွေကြုံခဲ့ရတယ်လို့ဒေါင်းတို့မျိုးဆက်ကကိုပိုင်ရဲသူကတော့ကြုံခဲ့ရတဲ့အခက်အခဲတွေအခုလိုပြောပြပါတယ်
။ကျွန်တော်မနေ့ကအေးအာဝေးတိုင်းကိုသွားတယ်။သွားတဲ့ခါမှာဒေးဒေးရဲမှာရဲတပ်ဖွဲ့ဝင်တွေကျွန်တော်တို့တန်ချက်ကိုလာသားတာမျိုးတွေရှိတယ်။ ဆိုတော့ဘုကုမင်းကြောင်လာတာကြုံတယ်မနေ့ကညကတော့စိုးစိုးဝါးဝါကြုံရအနေထားပါကျွန်တော်ကျောင်းကိုတော့ဆော်ပြီးခုတ်ကြံကြံနေတယ်မှာကျောင်းကိုမြို့တဲ့အဝင်မှာဒီလူအယောက်ရှိခဲ့တရာလောက်ရှိပါတယ်ဒီလူဝင်လမ်းကိုပိတ်လိုက်ပြီးတော့ဝလူဒီတိုင်းကပြီးပိတ်လိုက်ပြီးတော့ကျွန်တော်တန်ကြတာတောင်းစားပါတယ်ကျွန်တော်တို့ဆဲဆိုတာမျိုးတွေကျင်းပေါင်းတာမျိုးတွေပြီးတော့လင်မန်းတိကမျိုးတွေအဲ့လိုအနေထားတွေကြီးကျွန်တော်ပြင်းထန်တဲ့တုတ်ပြန်မျိုးကိုကျွန်တော်ကြုံရပါတယ
်ပြည်သူအတန်းအိုးဝေသအဖွဲ့အနေနဲ့လဲတွားရောက်ဖျော်ဖြေမှုတွေမှာပိတ်ပင်ခံရတာမျိုးမန်တက်တာဝေခံတွေကိုဖိအားပေးတာမျိုးတွေကြုံခဲ့ရတယ်လို့ပြောပြပါတယ်
ဟိုညကြားခံရတယ်ဒါမှမဟုတ်အမြင်မျက်မှန်စိမ့်တက်ပြီးအမြင်ဆောင်နေတဲ့အဖွဲ့တွေအားလွယ်လို့ကျွန်တော်တို့ပြည်သူလူထုတော်တော်များများကကျွန်တော်တို့ဥပဒေတန်ကြားအဖွဲ့ရဲ့တန်ကြားတွေကိုသဘောကျတယ်လူကိုယ်စားကျွန်တော်ကအငါပစက်နဲ့တန်ကြားထူးယဉ်ခွင့်တာဖြစ်တဲ့အစိုးရရဲ့အကြောင်းပြောကြတာဖြစ်တဲ့အတွက်လူထုအနေနဲ့လူလလန်းလက်ခံကြည့်လို့ပါတယ
်ခေတ်ဆက်ဆက်ကတန်ကြားအဖွဲ့တွေကိုတားဆီးခံခဲ့ရပေမဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာတော့တန်ကြားအဖွဲ့တွေအနေနဲ့စံစားတင်ရမယ်လို့အစိုးရအဖွဲ့တွေကအမိန့်ထုတ်ပြန်ထားပြီးတော့စီစဉ်ရင်မတင်တဲ့တကြံတန်ကြားအဖွဲ့တွေကိုတကြံမန်းနဲ့တီမှာဖျော်ဖြေခွင့်ပြုပို့ဆောင်ထားပါတယ်ရှင
်
မရှိမတင်ပြသွားတာပါရှင်အခုတော့သူ့အကြောင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အနုပညာရှင်ဦးတော့ကျောင်းဝန်ကျောင်းကြားဆိုတဲ့ဆိုရိုးလိုမဖြစ်ရလေအောင်အသက်ကြီးလာကြတဲ့အနုပညာရှင်အမျိုးသမီးရှိသမျှကိုစွမ်းငွေစွမ်းနဲ့ချမ်းမြေ့ရိတ်တာအမိညာအင်ရကိုတည်ထောင်ထားပါတယ်လို့အကယ်ဒမီမင်းသမီးကြီးနွဲ့နွဲ့ဆန်ကပြောပါတယ်ဒီအရာမှာတော့ခလုံးနေကြတဲ့တက်ကြီးအနုပညာရှင်အမျိုးသမီးကြီးတွေကဆရာကြောင့်ငငယ်ကြလို့အရင်အပြစ်လုံးတွေမလုံနိုင်တော့ပေမဲ့လည်းသူတို့တတ်ထားတဲ့အနုပညာနဲ့လည်းတက်နိုင်ပြီများတစ်ဖက်တလားငါဝင်ငွေရှာကြတော့ဖြစ်ပါတယ်။ဒါကြောင့်သူတို့ရဲ့အမေများရင်းအဖွဲ့ကလည်းပရိသတ်ရဲ့ချစ်ခင်အားပေးမှုအထူးရရှိထားစေပါ။အကယ်ဒမီနွဲ့ဆန်းတဲ့အမေများအဖွဲ့မင်းသမီးကြီးတွေပြောပြထားတာတွေကိုသူအကြောင်းစီစဉ်မှာကိုကောင်းဆောင်ဟင်းကစီစဉ်တင်ဆက်ထားပါတယ်။
တင်္ဂါဒေမြန်ဦးလူရှင်ရဲ့မြောင်ကျူမြောင်ကြာအနုပညာဒေမြန်ဦးလူရှင်ရဲ့ကျောင်းကျူကျောင်းကြာအဲ့လိုရောက်ခဲ့ရတဲ့အမေမျက်မြင်ပူပြီးတော့အမေလည်းအဲ့လိုဖြစ်မခံနိုင်ဘူး။နောက်အမေနဲ့ပေါင်းနေတဲ့အနုပညာသမားတွေအဲ့လိုအဖြစ်မခံခြင်းနဲ့တူဒီအင်ညာကိုအမေကစတင်ထူထောင်ခဲ့တာကစတင်ထူထောင်ကအမေလက်ထက်မှာရှိတဲ့အင်အားနဲ့အမေထူထောင်ခဲ့တာဒီဒေါက်ခင်သားမြင့်80နဲ့ရှင်းနေဆုံးသွားပြီ။နောက်အခုဒေါက်ခင်လေးစု80နဲ့ခုနှစ်နဲ့ရှိသေးတယ်။ဒေါ်ထိတ်ကျင်သား80နဲ့3နှစ်ရှိသေးတယ်။ဒေါ်သဲနူဆိုင်80နဲ့3နှစ်ရှိသေးတယ်။ဒေါက်ခင်မေသက်80နဲ့3နှစ်ရှိသေးတယ်။အဲ့အရာကအမီတောင်မှမရှိသေးဘူး။80လို့ခေါ်နေရတယ်။ကျန်တာဒီမျိုးဆက်ဖြစ်တရားတော့သူကဟိုဗီဒီယိုသမားလေးတွေပါ။သူကဒါမှသူတော့မှအဲ60နေဆုံးနဲ့ဆောက်ဖြစ်တယ်နေတာမိထုံးပါရှင်ဒီရာဒီနဲ့ဒီမင်းနဲ့ဒီမင်းနဲ့ဒီမင်းနဲ့မေရောဒါပဲတက်တာခုနှစ်နာရီသွားမယ်ဆိုပြီးတော့၄နာရီလောက်ပဲထားပြီးရန်ကုန်ကကူးလာမကူးလိုက်ကြနဲ့အမေတို့အဲ့ဒီနေ့မှာလမ်းမှာနာယူဝက်နာယူဝက်တန်နာယူအမေတို့မှာအဲ့နေရတယ်အဲ့ဒါအခက်ခဲပဲအမေနဲ့ဆိုမေတို့ကနည်းနည်း၄နာရီလောက်သထားပြီးရေချိုးကြ၊ရေဖျားရှိခိုးကြ။နောက်ခုရှိရလေးနဲ့မင်းကျော်လေးနဲ့ကျုပ်ကျော်လေးနဲ့မင်းကျော်လေးနဲ့အချောက်ကျော်လေးနဲ့လူလေးစားကော်ဖီလေးစားပြီးတော့ထွက်လာကြတာပဲ။ထွက်လာပြီးတအိမ်ကျဆင်းပေါ့၊ဖိတ်တဲ့အိမ်ကြီးကတယ်။အမေဘူးလဲကတာပဲမေတို့ကမွေးရလဲကတယ
်။အမေတို့အမှုပညာရှင်လေးတွေအမေတို့ဟိုအမေအမျိုးသက်တစ်ပေါ့နော်အမေတို့သူတို့ကတကြည်သွားတဲ့ခါကအမေတို့ကကိုင်းနေကတော့အမေတို့ကကိုင်းကိုင်းနေရလာတဲ့ပတ်စံလေးတွေကိုအမေတို့လှူတယ်ပြီးတော့ကျတော့ဟိုကိုလှူချင်တာလေးလှူလို့ရတယ်ကိုပါတဲ့အမှုပညာလေးလည်းအသက်ကြီးရဲ့ဒီကားလို့ရတယ်ဆိုပြီးတော့အမေကဝင်လိုက်တာမှာအမေများဖွဲ့ဝင်ရတာအမေတို့ဟိုကုန်ဒီလေးရှိတယ်အော်အမေတို့လှုပ်စင်တဲ့လှုပ်ကြီးလေးလှုပ်ရတယ်ပြီးတော့အမေတို့အမေများဖွဲ့ဆိုတာအမှုပညာနဲ့ရင်ကျင်းမှုကိုထင်းသိမ်းတဲ့အဖွဲ့ဖြစ်တဲ့အတွက်အမေဂုဏ်ယူရတယ်ဝင်းလက်တာပါလေပါဒီကြံကြရင်လည်းအမေတို့ကတာလေးကြီးရှိပြီးတော့တနာပြီးသူတဲ့လူရှိတယ်အမေတို့ကတာလေးကြီးရှိပြီးတော့ကြီးမျိုးဝန်းတာပြီးသူတဲ့လူရှိတယ်အမေမရှိရအမေကိုသာအဖွားမရှိအဖွားကိုသာသူတက်နိုင်တယ်လို့ရှိကြတယ်ဒီစုထောင်းနဲ့မျိုးချင်းနဲ့အဲဒီစုတို့ချင်းမှုပြီးစုရဲ့အမှုကိုအမေတို့ကလည်းစိတ်ချမ်းသာစွာနဲ့ကျေးဇူးတင်စွာနဲ့ခံယူကြပါမယ်။
မေတို့ကမနေ့၄နာရီထားပြီးတော့မိတ်ကလေးနဲ့
မိကလည်းဒီဆုံးတင်ပြီးတာနဲ့အိမ်လေးကိုလိုက်ပြောပြောနေတယ်အဲအခုကတော့အမေတို့ကညနေပိုင်းရောက်တဲ့ခါကျတော့နားကျင်ရောက်ပြီပေါ့နော်အခုကတော့အမေတို့ကအဲ့လိုပေါ့တနေ့လုံးပြော်လာရတယ်ဟိုပရိသတ်တွေကိုပြော်ပြရတယ်ပျော်ရွှင်စွာနဲ့ပဲအိမ်ကိုပြန်ပြီးတော့နားကျောင
်းညကြိုင်လေအာစင်းနဲ့အကြိုက်ခဲပြောက်ဖြူတိုက်ပြီးတော့တိတ်လိုက်တယ်သူမင်းနဲ့ကြလို့ရှိရင်ဒီဘူးတွေတိုက်ပြီးတော့သူတို့ကကိုလည်းတောက်တာကားတာပေါ့တိုင်မိတိုင်းကနေအမေတို့ဆစ်ဆဲဘေးကနေမှာဒါမျိုးစိတ်ပေါ်တာလူကစိတ်ကရေးကြည့်ရင်တော့စိတ်ဆောင်းနေရင်အကုန်လုံးဘာမှဖြစ်ဘူးခုအမလီအခိုင်းဆိုအမေကဘီးစလုံးကားကားတာပဲအဲ့ဒါဒီမှာကားပေါ်မှမဖြစ်အိမ်ရောက်တာနဲ့လေဒီတစ်ခါတစ်ခါဘီးစလုံးကမချွတ်နဲ့အဲ့ရပါအိတ်ကျော်သွားတာအမနာပေါ်သား
သူအကြောင်းအစီအစဉ်ကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တကြံတချင်းလက်ဆောင်တစ်ပုဒ်ထုတ်လွှင့်ပေးချင်ပါတယ်အိမ်ချစ်တီးဆိုထားတဲ့ရေနမ်းဘို့ဆိုတဲ့တချင်းကိုထုတ်လွှင့်ပေးလိုက်ပါတယ်နားဆင်ပါရှင
်ဒီတကြံဒိုလီဒိုလီဒိုလီဒိုလီမြို့ချရေနမ်းဘို့ရေနမ်းဘို့ဒီတကြံဒိုလီဒိုလီဒိုလီဒိုလီမြို့ချမြေဦးအကျော်ရေနမ်းဘို့ဘောတပွင့်မြောင်းရေပြီးဆိုရှေးဘယင်းတွေပါလိတော့အောင်ပတ်ကြရတယ်အမောင်ရှိဘူးရဖြစ်စင်စင်You come on and you to tell me how me to you come on then you let me sing talk it all away just to take my cuz you are there just gonna chill it up me I'll be the dance only 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 you shot me down the hall jump down the hall be the dance only 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 you shot me down the hall ကြံကြုံမေရီကျိုးစုံနဲ့ဆက်လေအစိုးရမောင်းလာမယ်အစ်စ်ကတောင်းတကောင်လောင်ရဲ့ချင်းလေးအစ်စ်များနဲ့ကောင်းတယ်ဒီမစ်စ်ချိန်မှပြောစရာလေးပဲကြံလို့ချင်းလေးနဲ့ကောင်းမယ်ဒီကြံကြုံလေး
ခုထုတ်လင်းပေးလိုက်တဲ့တကြံတချင်းလက်ဆောင်ကိုတော်တော်ရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ PO American အတန်းရဲ့ဒီကနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ဖိုင်းယူနာဆင်နိုင်ပါတယ်။ PO ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်။ဒါမှမဟုတ်လည်းဒီတချင်းလက်ဆောင်တောင်းလို့ရတယ်ဆိုရင်ဖြင့် email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါရရှင်။
ဒီလိုမြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ13ရက်မြန်မာတက္ကသိုလ်1380တကူးလ19ရက်တကြံအကျိုးနေ့စနေနေ့ညဖက်9:00နာရီ 10:00 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်ပေးနေရပါအခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10:00အစီအစဉ်တွေကိုလိုင်းဒိုမီတာ1925 30နဲ့အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တိုက်ရိုက်တွေလိုင်းအလဲပါထုတ်လွှင့်သူမဆုမွနဲ့သူကိုအောင်လွင်တို့အစီအစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လိုင်းအစီအစဉ်မှာတော့မြန်မာကားဆောင်တွေခက်ဆစ်ဆိတ်သွားနေတဲ့ဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးအကြောင်းဆွေးနွေးသွားမှာပါတရုတ်နိုင်ငံကိုတက်မလို့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်ဒီဒီဘက်ထဲမှာပဲသွားခဲ့တယ်လို့ပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်လည်းဒီလနောက်ပိုင်းမှာသွားဖို့ရှိနေပါတယ်ဒါတရုတ်နိုင်ငံနဲ့မြန်မာနိုင်ငံတို့ကြားဆက်ဆံရေးတွေမှာပုံမနီးကပ်လာတဲ့လက္ခဏာတစ်ခုလားဒီလိုတရုတ်နိုင်ငံနဲ့ဆက်ဆံမှုတွေကလည်းမြန်မာနိုင်ငံအတွက်အဆိုးကောင်းဘာတွေများကျွန်တော်တို့မျှော်လင့်နိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပြန်နိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ဒီမြန်မာရေးအခက်အခဲတွေဖြစ်ကြတဲ့ဥအောင်သူငယ်နောက်တရုတ်နိုင်ငံအခြေစိုက်ဒေါက်တာလှကျော်စိုးတို့လည်းလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အစီအစဉ်ကိုကိုယ်ပဲဆက်လိုက်ချင်ပါတယ်ဆိုတော့အရင်ဆုံးကတော့ဒီကာဝေးဦးစီးချုပ်ရဲ့ခီးစဉ်မှာပေါ့လေဒီတရုတ်စီဦးစီးချုပ်တို့ဒီတရုတ်သမ္မတအုပ်နဲ့လည်းသူတွေ့ပါတယ်ဆိုတော့ဒီနိုင်ငံစစ်ဖက်အရက်ဖက်ဆက်ဆံရေးနောက်စီးပွားရေးဝန်ဆောင်ရေးစတဲ့ကိစ္စတွေကိုဆွေးနွေးရဆိုပြီးတော့လည်းသတင်းတွေကိုဖော်ပြပါရဲဆိုတော့တချို့အခက်အခဲတွေကတော့ဒီနေရာမှာခံမှန်းတာဟာဒီလောက်ကောင်မှဒီတရုတ်နိုင်ငံကကမ္ဘာလမ်းညီလာခံကိုတော်ဆက်စုကြည့်ဒီမတော်ခင်မှာဒီကာကျုပ်အနေနဲ့အရင်သွားတွေ့ရဖြစ်မယ်ဆိုပြီးတော့လေယူဆရရှိနေပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဒေါက်တာလက်ကျော်စိုးအရင်သုံးသက်စီချင်ပါတယ်ခင်ဗျာဒီသတင်းတွေမှာဖော်ပြနေတာတွေထက်ပေါ့လေဒီကာကျုပ်ရဲ့ခီးစဉ်နောက်ကမှာတခြားအကြောင်းရင်းတွေဘာတွေများရှိရလို့နားလည်ထားတယ်ခင်ဗျာအချင်းရောဆွေးနွေးပြပါလား
ဟိုတူပြည်အနေနဲ့ကဟိုဗမာပြည်ပေါ်မှာထားတဲ့ဟိုမူဝါဒတွေကဟိုတောက်လျှောက်အထူးသဖြင့်2015ကစပြီးတော်တော်ဟိုတတ်တတ်မှတ်မှတ်လည်းရှိတယ်တွတ်တွတ်လည်းလည်းဖြစ်ပါတယ်အဲ့တော့ဘလို့မူဝါဒတွေထားလဲဆိုတော့အခုတူပြည်မှာကဟိုနေနေရှိတယ်လေသူတေတီအဖွဲ့သူတေတနာအဖွဲ့ရှိတယ်အသိမ့်တိုင်ပေါ့ဗျာအဲ့တော့အဲ့ဒီအဖွဲ့တွေကသူတေတီတွေနောက်ပြီးတော့အဲသူတေတနာသမားတွေပါရဂူတွေကသူတို့ကအမြဲတမ်းတရုတ်ကဟိုနေနေမှာအဲဘယ်လိုခေါ်မလဲ CGTN ခေါ်တာပေါ့ဗျာအဲတရုတ်ကရုပ်မြင်သံကြားမှာအမြဲလာပြီးတော့ဗမာပြည်နဲ့ပတ်သက်လို့ policy တွေပါတယ်ပြောပြနေတာတွေပါတယ်ရှိတယ်အဲ့ဒီကနေကျွန်မကြည့်ရတာကတော့တခုကဗမာပြည်ရဲ့ငြိမ်းချမ်းရေးကိစ္စပေါ့ဗျာအဲဗမာပြည်ရဲ့ငြိမ်းချမ်းရေးကိစ္စကဒီပြည်ရင်းစိတ်ကိစ္စပြည်ရင်းစိတ်ရစေးကိစ္စကအဓိကကြတယ်လို့တရုတ်ကလည်းတွက်တယ်အထူးသဖြင့်2015ဒီကိုကန့်အရေးချင်းပြီးမှဒီပြည်ရင်းစိတ်ကိုရပ်မှငြိမ်းချမ်းရေးရမှဗမာပြည်တိုးတက်မယ်ဆိုတာသိတယ်အဲ့တော့ဒီဗမာပြည်ရဲ့ပြည်ရင်းစိတ်ရရင်ငြိမ်းချမ်းရေးရရင်ဆိုတာလည်းအဓိကစစ်တပ်ကအဓိကဆိုတာလည်းသူတို့သိတယ်ဒါကြောင့်မလို့စစ်တပ်ကိုခေါ်ပြီးတော့အဲစစ်တပ်လာတဲ့အခါမှာသူကသူ့နီလန်းအရာသူကတခုကပြည်ရင်းငြိမ်းချမ်းရေးရပ်ဖို့နဲ့ဒီစီးပွားတိုးတက်ရေးတွေလှုပ်ဖို့အပြင်ဒီဗမာတပ်မတော်ရဲ့ဟိုအတွေးခေါ်စိတ်တွေစိတ်ထားတွေပြောင်းလဲလာနိုင်လောက်အောင်ကိုသူတို့ကြိုးစားနေတဲ့အပိုင်းရှိတယ်။ဥပမာအားဖြင့်ဒီကာကျုပ်အရင်တစ်ခေါက်လာတုန်းကဆိုရင်တရုတ်ပြည်မှာဖွင့်ထားတဲ့ဒီကုလသမဂ္ဂအတွက်ငြိမ်းချမ်းရေးစောင့်တက်သားတွေအတွက်ဟိုသင်တန်းပေးနေတဲ့အကယ်ဒမီကျောင်းကြီးရှိတယ်။အဲ့ဒီကိုအဲကာကျုပ်ကိုပို့ပြီးတော့တခန်းတနာကိုကျူဆိုတာပဲ။အခုဒီဆွေးနွေးပွဲမှာလေသမရရှိချင်းပင်ပြောတဲ့အချိန်မှာတခုပါတယ်တန်ငတ်တက်ပူတွဲပြီးဆစ်စီရေးတွေလှုပ်ဖို့ဆိုတာအဲ့ဒါတွေတိုးမြင့်လှုပ်ဆောင်မှုဆိုတာသဘောကတော့ဗျာအဲဗမာစစ်တပ်ကိုဗမာတပ်မတော်ကိုတတ်နိုင်သမျှသူကနိုင်ငံတကာဟိုတခြားစစ်တပ်တွေနဲ့လည်းဟိုဘယ်လိုကောင်မလဲရောညီထွေနေထိုင်ရင်းကဗမာတပ်မတော်ရဲ့စိတ်တွေစိတ်ထားတွေတစုံတရာပြောင်းလာအောင်ကြိုးစားပေးဖို့ရတယ်ဗမာတပ်မတော်ရဲ့စိတ်တွေစိတ်ထားပြောင်းမှသာလေဗမာပြည်ရဲ့ငြိမ်းချမ်းရေးလည်းရနိုင်မယ်ဗမာပြည်လည်းဖွံ့ဖြိုးတိုးတက်နိုင်မယ်ဒါမှသူတို့တရုတ်ပြည်လုံနေတဲ့ရှိအဲ့ဒီဟို ပို့ပြီးဝါပေါ့နော်အဲ့ဒီပိုလာမစီမံကိန်းကလည်းချောမောပြည့်ပြည့်မယ်လို့တွက်ပုံရပါတယ်
ဟုတ်ကဲ့ဆိုတော့ဟိုဒီဒေါ်ဆန်းစုကြည်ခီးစင်ကတော့ဒီတရုတ်နိုင်ငံကမ္ဘာလမ်းစီမံကိန်းညီလာခံတက်ဖို့ဆိုပေမဲ့ဟိုတခြားသဘောတူဆက်ရုပ်တချို့လည်းလက်မှတ်ထိုးရှိရဆိုပြီးသတင်းတွေထွက်နေရလည်းရှိပါတယ်ဆိုတော့ဒီအခုမြန်မာခေါင်းဆောင်တွေပေါ့လေအခုဟိုကာကြုတ်သွားတယ်နောက်ဒေါ်ဆန်းစုကြည်ရသွားမယ်ဆိုတော့သူတို့ခီးစင်ကနေရောမြန်မာနိုင်ငံအတွက်တစုံတရာဘာတွေများဟိုအဆိုးကောင်းညှော်လက်နေစရာရှိမယ်ခင်ဗျာ
ဟိုဒေါ်ဆန်းစုကြည်လာရင်တော့သူတို့ဒီBRI ပေါ့နော်ဒီဟိုပိုလန်မှာရဲ့စီမံကိန်းနေနဲ့ပတ်သက်လို့ဆွေးနွေးမဲ့ forum ယူလာမှာအဲ့ဒါကတော့နိုင်ငံပေါင်းတရာချောပါပါမှာဆိုတော့အဲ့ဒီမှာကတော့သူကဟိုနည်းပေါ့အခုနပြောသလိုပဲလေစီမံကိန်းတော်တော်များများဆွဲစရာရှိတယ်အဲ့ဒီစီမံကိန်းတွေကဗမာပြည်အတွက်အကျိုးရှိလားမရှိလားဆိုတာကတော့စီမံကိန်းအဲ့စီမံကိန်းတွေစာချုပ်တဲ့အခါမှာပေါ်ထွက်လာတဲ့အချက်လက်တွေပေါ်မှာပဲမူတည်မယ်အဲ့တော့အဲ့အချက်လက်တွေဟာဒီဆိုတဲ့အနေနဲ့ကိုတိုင်းပြည်ကိုလူမျိုးတွေဘလောက်အကျိုးရှိနိုင်မလဲဆိုတာသူတို့တွက်တာချက်တာသူတို့အကြံပေးတာသူတို့ရဲ့ဟိုနည်းနေပေါ့ဟိုအနောက်ကနေပြီးတော့ဟိုဘာလဲအကြံပေးနေတဲ့လူတွေပါတယ်အကုန်လုံးဝိုင်းဝန်းတက်ချက်ပြီးမှပဲပြောလို့ရမယ်အဓိကကတော့တရုတ်ကဒီဟိုပိုလန်မှာပေါ့နော်အဲအဲ့စီမံကိန်းဟာဆိုလို့ရှိရင်ဟိုတရုတ်ကဒီသူ့ရဲ့ဖွံ့ဖြိုးတိုးတက်ဖို့ကိုသူကရည်ရှိထိန်းထားနိုင်မှုအတွက်သူကဂျန်တဲ့နိုင်ငံတွေပါပါလာအောင်လို့ဂျန်တဲ့နိုင်ငံတွေပါတိုးတက်လာပါအောင်လို့အဲလုပ်တဲ့စီမံကိန်းကိုသူတို့ပြောတာပဲလေအဲ့တော့ရှီကျင်းဖိန်ပြောနေတာကလည်းအဲအနာဂတ်တွေကိုဝေမျှထားတဲ့ဘယ်လိုခေါ်မလဲလူအဖွဲ့အစည်းတည်ဆောက်ရေးဆိုပြီးပြောနေတာဖြစ်တာ။အဲ့ဒါဘလောက်အကျိုးရှိမယ်မရှိဘူးဆိုတာကတော့အစိုးရတွေကပေချာစနစ်တကျကြီးရှုပြီးတော့ဟိုတောင်းဆိုတင်တာတောင်းဆိုလျှော့တင်တာလျှော့အဲ့ဒါမျိုးတွေလုပ်ရလိမ့်မယ်ထင်ပါတယ်
ကျွန်
တော်တို့သိပေးချင်တယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကိုအောင်သူငယ်သဘောတော်ခင်ဗျာအခုကျွန်တော်တို့ကာချုပ်ခီးစင်ရှိရဲ့နာဒီတော်ဆက်စစ်ရှိသွားဖို့ရည်လည်းရှိနေဆိုတော့ဒီခီးစင်ကနေကျွန်တော်မြန်မာနိုင်ငံအတွက်ဘာတွေများဘလောက်ထိအဆိုးကောင်းမျှော်လင့်နိုင်ကြရရှိမယ်လို့ယူဆတယ်ကိုအောင
်သူငယ်ဟုတ်ကဲ့ဟိုကျွန်တော်ရှင်းတဲ့ဒေါ်ဆန်းစုကြည်သွားတဲ့ခီးစင်ကခုနပြောတဲ့ BRI ပေါ့နော်ပိုလမရရဲ့ဟိုပုံမှန်လုပ်တဲ့ဟိုအစည်းအဝေးကိုသွားတက်တဲ့သဘောပါပဲဆိုတော့ဒါမဲ့အရေးကြီးတာကတော့ဒီလုတ်တဲ့အစည်းအဝေးတွေအပြင်မှာဒီနိုင်ငံခေါင်းဆောင်ချင်းချင်းတွေ့ကြတာတွေရှိပါလိမ့်မယ်အဲ့ဒီအချိန်မှာတော့မြန်မာပြည်နဲ့ပတ်သက်တဲ့ဟိုဆုံးဖြတ်ချက်တွေလုပ်ဖို့ရှိတယ်နောက်တစ်ခုကကျတော့လည်းအခုကျွန်တော်တို့နဲ့တရုတ်နိုင်ငံနဲ့ဆိုလို့ရှိရင် CMEC ခေါ်တာပေါ့နော်2019နောက်နှစ်နောက်ဆုံးပိုင်းမှာဟိုလုတ်ထားတဲ့သဘောတူညီချက်ရှိပါတယ်အထူးသဖြင့်တော့တရုတ်မြန်မာဟိုစီးပွားရေးဈေးညာလမ်းမကြီးဆိုတဲ့ဟာမျိုးပေါ့ဆိုတော့ဒီစာချုပ်နဲ့ပတ်သက်တဲ့အဖေးစိတ်ကိစ္စတချို့စာရုပ်တွေကိုကျွန်တော်ဆင်းနေအခုဒေါ်ဆန်းစုကြည်သွားတဲ့ခီးစင်မှာလက်မှတ်ရေးထိုးလိုက်မယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ကတော့ပြောမယ်ဆိုလို့ရှိရင်ဟိုတစ်ဖက်မှာလည်းဟိုအကောင့်ချက်တွေရှိပါတယ်တစ်ဖက်မှာလည်းကျွန်တော်တို့စိုးရိမ်စရာတွေရှိတယ်လို့ထင်ပါတယ်နောက်တစ်ခုကကျတော့ကာကြုတ်ခီးစင်နဲ့ပတ်သက်လို့ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်နိုင်ငံအစိုးရကပုံမှန်စီစဉ်နေတဲ့ခီးစင်တွေရှိပါတယ်အထူးသဖြင့်မြန်မာစစ်တပ်ဆိုလို့ရှိရင်သူကအရင်တော့ကတော့တရုတ်လက်နက်တွေကိုအားကိုးခဲ့တယ်။တစ်ချိန်မှာကျတော့တရုတ်လက်နက်တွေစီကနေဖယ်ပြီးတော့အခုလက်ရှိဟိုယူကရိန်းတို့ရုရှားတို့ဘက်ကိုပြောင်းသွားတဲ့သဘောမျိုးတွေရှိပါတယ်။ဆိုတော့အဲ့ဒီအနေအထားမှာတော့ကျွန်တော်ထင်တယ်တရုတ်ဘက်ကလည်းပြန်ပြီးတော့ဟိုစီယုံလာတို့တချို့ချင်းကတ်တာတို့ပုံမှန်တွေ့ဆုံတာတွေဒါတွေရှိနိုင်မယ်လို့ထင်ပါတယ်။တခုတော့ရှိရဲ့အရင်တော့ကဆိုလို့ရှိရင်ပုံမှန်အဖြစ်ဦးသိန်းစိန်လက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့သမရလုပ်တဲ့လူတွေကတရုတ်နိုင်ငံကိုနှစ်စင်ဟိုအ ਨੇ ဆုံးတစ်ခေါက်လောက်တော့သွားတဲ့ဟာမျိုးပေါ့နော်ဆိုတော့အခုလက်ရှိအနေထားမှာတော့ဟိုသမရဥထင်ညော်တော့တစ်ခေါက်သွားပါတယ်ဆိုတော့သမရဥဝင်းမြင့်ကာလမှာတော့အခုချိန်ကြီးတော့ဟိုတစ်ခေါက်မှမသွားဘူးသေးဘူးဆိုတော့အနေထားမျိုးတော့တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေးလိုင်းမှာမှာရောက်နေပါပြီဆိုတော့တို့လည်းလှည့်ပေးကြပါတယ်အရင်ဆုံးကတော့ကျွန်တော်မြန်မာနိုင်ငံကကိုစလိုက်ပွေကုန်းမှာစလိုက်ပွေကုန်းသဘောထားလည်းဆွေးနွေးကျင်တာမင်းမြင့်တာပဲဖြစ်ဖြစ်ဆွေးနွေးမင်းမြင့်နိုင်ပါခင်ဗျ
hello
ဟုတ်ကဲ့ကိုစလိုက်ပွေကိုဆွေးနွေးလို့ရပါတယ် hello ကိုစလိုက်ပွေကို
အော်ဟုတ်ကဲ့အခုမှပဲကြားတယ်ဟုတ်ကဲ့အော်ဟုတ်ဟုတ်တယ်ကျွန်တော်ပြောချင်တဲ့ဥစ္စာကတော့ဒီကချို့သွားတဲ့ကိစ္စကအတရုတ်ကနေနေကင်ကြီးရောတမရောတရုတ်ကချင်းဖိအပ်ပေးနိုင်စိုးနိုင်ငံဖြစ်တဲ့အတွက်ကျွန်တော်ကတော့ငင်းချမ်းတွေ့တော့မျောလင့်နေတော့မျောလင့်ပါလေလို့တော့စီးပွားရေးကိစ္စနဲ့ပတ်သက်လိုက်ရင်တော့ long sans jotware ka na pimpa ho aset ho ba le tui song ne chei ma ni song kei sa ro ba ro a phi a pe la me su yin no jan ne u sa ri ya ro chuno ru ga ro ba poliya me u sa ga ro song song mu ri be chuno li yam la mi du do ho a gei chei kei sa ma ro te yong ko ro chuno ru a ba le phi phi a ku ya me pong san phi ni ne su ro sa me ne su ne chin la ba du
okay ko sai pwe ko su ne ya che su ba now tu ga ro chuno ru ကိုနေဦးလင်းဖြစ်ပါတယ်စင်ကူနိုင်ငံမှာရောက်နေတဲ့ကိုနေဦးလင်းလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်တော့တိတ်ဆွေးထူးထူးပြောစရာမရှိပါဘူးကြာတကယ်တော့မြန်မာနိုင်ငံရေးဖြစ်စဉ်ကိုဒီချလေ့လာကြည့်လို့ရှိရင်အခုလက်ရှိကြီးဘာပေါ့ဗျာဟိုနိုင်ငံရေးအာဏာရနေတဲ့ NLD ပါတီရဲ့လူတွေစဉ်းစားပုံကဟိုဒီတိုင်းပြည်ကစစ်တပ်မပါလို့ရှိရင်တိရောက်လို့ရတယ်ဆိုတဲ့အတွေးအခေါ်ရှိနေတာပေါ့နော်အဲ့ဒီအတွေးအခေါ်တိုင်းပဲအနောက်အုပ်စုကလည်းအားပေးတာပေါ့အားပေးတဲ့အတွက်ကျွန်တော်တို့ကတရုတ်ပြည်ချင်းကျောင်းရင်ဝင်နဲ့ရောက်တဲ့ရောက်ပိုရောက်သွားတာပေါ့ဗျာအခုတော့တကယ်တော့နိုင်ငံရေးပဲလို့ဟိုစစ်ရေးကိုဖယ်ထားပြီးတော့နိုင်ငံရေးစကားပြောမယ်ဆိုရင်တောင်မှကျွန်တော်တို့ကတရုတ်နဲ့ဟိုချင်းကျောင်းဟိုရုံကြောက်ကြီးကြောက်နေအမှန်တမ်းပြောရလို့ကြီးကျွန်တော်တို့ကအနောက်ကိုရွှေ့ကျင်တာကိုအဲ့ဟို community ကလှုပ်ပေးတဲ့အတွက်ကျွန်တော်တို့ကအနောက်ကိုရွှေ့လို့မရဘူးကျင်းပြတိဥပ္ပကိုပဲပူရောက်သွားတဲ့သဘောရှိတယ်။အဲဒါကြောင့်သူကဒီတိဥပ္ပကနိုင်ငံရဲ့ခုနသူတေတီတို့ဘာလို့ဘယ်လိုပဲပြောပြောဖြစ်စင်နေဘယ်လိုပဲပြောပြောဗမာနိုင်ငံမှာစစ်တပ်ကရည်ရွယ်ရှုလို့မရဘူးဆိုတာသိတဲ့အတွက်စစ်တပ်နဲ့ခေါ်ပြီးတော့ကြည့်တယ်။ဒီအချက်။ဒီအချက်ကနိုင်ငံရေးကောင်းဆောင်ကနိုင်ငံတစ်ခုကနိုင်ငံရေးလှုပ်ရှားမှုရှိရ။ဒါကြောင့် NLD ကိုခေါ်ပြီးပြောတယ်ဒါပဲ။အဲ့တော့ဒါကိုအခွင့်အောင်းယူပြီးတော့အနောက်အစုကဟိုလိုလုတ်ပါလားဒီလိုလုတ်ပါလားလို့လုတ်နေပြီးကာလပတ်တော့ကျွန်တော်တို့ကတရုတ်ကြီးတဲ့ဟိုခြေတစ်ချောင်းချင်းခြေတစ်ချောင်းချင်းဟိုရောက်သွားမယ်လို့ပဲကျွန်တော်ကမြင်အဲ့ဒါပါပဲ
ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးတဲ့အထက်အချက်တစ်ချက်ကိုကျွန်တော်ဒီသုံးသပ်တဲ့ပုံကနှုတ်ကိုကျွန်တော်ပြန်ပြီးဆွေးနွေးစီချင်ပါတယ်ထူးသဖြင့်ဒီမြန်မာနိုင်ငံနဲ့တရုတ်နိုင်ငံဆက်ဆံရေးကြောင့်ဒီနိုင်ငံတကာဆက်ဆံရေးကိုရိုက်ခတ်လာနိုင်တဲ့အခြေအနေပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံကဒီနိုင်ငံညာဆက်ဆံရေးမှာဘက်မလိုက်မှုကိုပဲကျင့်သုံးနေဆိုပြီးတရားဝင်လည်းကြေညာထားပါတယ်ဟိုဘက်မလိုက်မှုကတော့ဒါပေမဲ့ကင်ဆွတ်ထားရဆိုပေမဲ့လက်ရှိအခြေအနေမှာဟိုတစ်ဖက်ကိုပိုရင်းနေတဲ့အခြေအနေမျိုးများဖြစ်နေသလားဆိုတော့ကိုနေဦးလင်းလည်းအဲ့ဒါကိုထောက်ပြပါတယ်အထူးသဖြင့်ဒီအနောက်နိုင်ငံတွေကဒီမြန်မာနိုင်ငံလူခွင့်ပြဿနာတွေနဲ့ပတ်သက်လို့ဝေဖန်တာတွေဖိအားပေးတာရှိနေတဲ့အခြေအနေမှာတရုတ်နိုင်ငံကတော့ဟိုဒီလိုဖိအားတွေကိုတော့သူကကြားနေဝင်ကာဝယ်ပေးနေတာဆိုတော့အခုအချိန်မှာဒီဗမ်လိုက်မူဝါဒကျင့်သုံးနေဆိုပေမဲ့လက်တွေ့ပဂတိအခြေအနေမှာတရုတ်နိုင်ငံဘက်ကပိုရင်းရင်းနေတယ်လို့ပြောနိုင်တယ်လားဒေါက်တာလက်ကျော်ဆိုအရင်ဆွေးနွေးပြပါလားခင်ဗျာ
အခုလုံးလုံးစေရတော့အဲဟိုစစ်တပ်ပဲဖြစ်ဖြစ်ဒေါအောင်ဆန်းစုကြည်ပဲဖြစ်ဖြစ်ဘလောက်ပဲအနောက်နိုင်ငံကိုလိုလားလိုလားအနောက်နိုင်ငံကတလောက်ရစရာမရှိအောင်ပြောတာဒေါအောင်ဆန်းစုကြည်ဆိုလဲစုတွေတစုပြီးတစုဟိုတကယ်ကိုဟိုဘယ်လိုခေါ်မလဲရဲ့ရဲ့ဆက်ဆက်လုံနေတာလေအဲ့တော့ဘလောက်ပဲဟိုဒေါအောင်ဆန်းစုကြည်ဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်ဟိုအနောက်နိုင်ငံနဲ့ပေါင်းရင်ပေါင်းရင်သူကပေါင်းလို့မရဘူးလေအဲ့ဒါကြောင့်မလို့တရုတ်ဘက်ကိုပို့ပို့ရင်းရတယ်ဆိုတာအမှန်ပဲနောက်တစ်ခုကတရုတ်ကသူကဆက်ဆံတဲ့အခါမှာသူကလက်တွေ့အကျိုးဖြစ်ရေးပေါ်ကပဲဆက်ဆံတယ်ဒီလူအခွင့်အရေးတို့ဘာလို့ဒီအနောက်နိုင်ငံကပြောနေတာနဲ့ပတ်သက်လို့တရုတ်ကဒါကိုအဲဆန်ကျင်ဆန်ညွှန်းနှိမ့်ရနဲ့ပြောတယ်ဆိုပြီးသူကတော့မှအပြောမခံဘူးသူ့ကိုပြောလဲသူကမခံဘူးသူများလဲသူကမပြောဘူးဒါကြောင့်မလို့သူ့ပုံကတချို့နိုင်ငံတွေကဒီအနောက်နိုင်ငံအားဖြည့်အားပေးတဲ့ပေးခံရတဲ့လူတွေကအဲတရုတ်နဲ့ဆက်ဆံရတာနည်းနည်းပို့ပြီးတော့အဆင်ပြေတယ်လို့ဖြစ်တာပေါ့ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်ပဲဖြစ်ဖြစ်ကာကျုံမင်းအောင်နိုင်ပဲဖြစ်ဖြစ်တရုတ်ပြည်ကိုလာနေရတာဖြစ်တယ်မင်းအောင်နိုင်ဆိုတော့ပြောင်းပြောထားတာပဲသူအမေရိကကိုတွားလေချင်ပါတယ်အမေရိကပဲမလဲရသေးတာဆိုပြီးသူပြောနေတာပဲဥရောပနိုင်ငံတွေသူလဲလို့ရတယ်အဲအမေရိကတွားလို့မရဘူးသူတို့တွားချင်တာအမေရိကပဲအမှန်ပဲလေဖိတ်မှမဖိတ်တာဘယ်လိုလုပ်မလဲအဲ့တော့ဒါဟာဗမာပြည်အနေနဲ့ဘသူကိုတွေးကျင်တယ်ဘသူကိုမတွေးကျင်ဘူးဆိုတာမဟုတ်ဘူးအနောက်နိုင်ငံကကျမတို့ကိုကျင်ထားတာဖြစ်တယ်ရစရာမရှိအောင်ပြောထားတာဖြစ်တယ်ခမည်းကြီးကုလသမဂ္ဂကရန်ဟီလီလိုပါလို့ဆိုတာနှစ်ပြားဆောင်ဗမာပြည်ကိုနှစ်ပြားဆောင်မတန်အောင်ပြောထား
โอเคดร.ละจอซอเตฟอนไลน์ปัดต่อไปเราสรุปโกอองตุนเยโอเสร็จไปซื้อนี้เสร็จมาแล้วเราที่แบมไลท์หมู่ว่าเราเมียนมาနိုင်ငံကไก่ซွဲထားရဲ့ဆိုရင်မဲ့လည်းပဲလက်တော်အခြေအနေကြီးရပါလေတရုတ်နိုင်ငံဘက်ကိုရက်နေရဟိုပူရင်းနေဆိုရဲအမြင်နေရှိပါတယ်ဒီမြန်မာစိုးရခေါင်းဆောင်တွေဒီဟိုတရုတ်နိုင်ငံကိုအသွာလာများနေတဲ့အချိန်မှာပဲဒီအရင်စိုးရအစ်ဖြစ်နဲ့တက်လာတာကြာဒီဒေါ်အောင်ဆန်းစုကြည်အနောက်နိုင်ငံတွေကိုဟိုအသွာလာရှိခဲ့ပြီမြဲအခုဆိုရင်တော့ဟိုမသွားတော့ကလည်းဖြစ်နေပြီဆိုတော့ဒါကဒီအနောက်နိုင်ငံတွေနဲ့ဆက်ဆံရင်းမှာဒီအနယ်ဒီစိုးရအနေနဲ့အရင်သက်ဆိုင်ကိန်းကွာလာရလို့ပြောနိုင်တယ်လားကော်မင်း
ဟုတ်ကဲ့ဟိုရေဘူးရအဖြစ်တော့ဒီကျွန်တော်တို့ရိုဟင်ဂျာပြဿနာပေါ့ဗျာဒီရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေတက်ပြီးတော့ဒီအထူးသဖြင့်တော့နောက်အုပ်စုဘက်ကဖိအားပို့ပေးလာတဲ့သဘောမျိုးရှိပါတယ်ဆိုတော့အဲ့ဒီအနေထားမှာပဲကျွန်တော်တို့ဘက်ကလည်းဟိုဘယ်လိုခုခံမယ်ဆိုရဲမဟာဗျူဟာအသေးချာမသိဘူးဗျာဆိုတော့ဒီအနေထားမှာပဲအနောက်အုပ်စုနဲ့တဖြည်းဖြည်းကင်းကွာလာတယ်တရုတ်နဲ့ပိုနီးလာတယ်ဆိုရဲသဘောမျိုးရှိပါတယ်ဆိုတော့နောက်တစ်ခုကစိတ်ဝင်စားကြကောင်းတာကလည်းကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တော့အခုတရုတ်ကကြိုးပမ်းလိုက်တဲ့ BRI ခေါ်တော့ဗောဗျာဒီအခုပိုလမတည်ကြီးစီမံကိန်းဆိုတာကပြောမယ်ဆိုလို့ရှိရင် globalization နောက်တစ်မျိုးလို့ပြောလို့ရပါတယ်တရုတ်ကြီးတရုတ်ခံနဲ့တရုတ်ကလည်းနောက်ထပ်သူ့ဘာသာသူဟိုလွှမ်းမိုးဖို့ကြိုးစားတဲ့ globalization တစ်မျိုးဖြစ်လာပါတယ်ဆိုတော့အဲ့ဒီအဖြစ်မှာနောက်ထပ်စိတ်ဝင်စားကြဗောအဲ့ဒီနေသားကတရုတ်ကပြောတာကသူ့ကိုယ်သူ peaceful rights လို့ပြောပါတယ်။ဘယ်နိုင်ငံမှာနေမှာတော့ရံမဖြစ်ဘူး။သူ့ဘာသာသူဖွံ့ဖြိုးတိုးတက်ရေးအတွက်လိုလားတဲ့ဆိုတဲ့ဟန်တို့တရုတ်ကပြောလာတဲ့အနေအထားတွေရှိပါတယ်။ဆိုတော့ဒီနေသားအောက်မှာတော့ဟိုကျွန်တော်တို့ကအိမ်ကြီးချင်းလည်းဖြစ်တယ်၊အင်အားကြီးလည်းဖြစ်တယ်ဆိုတဲ့အနေအထားမှာတချို့ကိစ္စတွေကတော့ကျွန်တော်တို့ညင်းလို့မရဘူးဗျ။ဟိုပေါင်းပြီးတော့လှုပ်ရမှာပဲ။ဆိုတော့ဒါပေမဲ့ပြဿနာကကျွန်တော်တို့မြန်မာနိုင်ငံရဲ့အကျိုးစီးပွားကိစ္စပေါ့နော်။ဆိုတော့အဲ့ဒီမှာအမျိုးသားအကျိုးစီးပွားဆိုတာဗာလဲဆိုတာပြန်ပြီးတော့အသေးပဲဖွင့်ဖို့တော့တချို့ကိစ္စတွေမှာလူကောင်းလူပါလိမ့်မယ်
။ဟုတ်ကဲ့ကော်တင်ကြီးဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေါင်ကိုယ်တိုင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလည်းလည်လိုင်းပေါ်မှာရှိနေပါသေးတယ်။ကိုတန်းမောင်မြန်မာနိုင်ငံဖြစ်ပါတယ်။ကိုတန်းမောင်သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ကတရုတ်ပြည်နဲ့ဆက်ဆံရတာပြည်သူလူထုကဒုက္ခရောက်ပါတယ်။စစ်ဆိုးရပဲစစ်အာဏာရှင်ပဲသူကအသာကြီးရပါတယ်။ကျွန်တော်ပြည်သူအနေနဲ့အခုမှတရုတ်ပြည်သွားမယ်ဆိုတန်ရုံသွားရင်ဟိုဟိုတယ်ဘုကင်ပြရတယ်လေလမ်းမအသွားပြန်ပြရတယ်ဗီဇာတောင်းရင်ဗီဇာထဲမှာတောင်းတယ်အများကြီးရှိပြီးတော့အသွားလာရှိပြီးတော့အဲ့တော့ဟိုတယ်လမ်းမပြရသေးတယ်လေလမ်းမပြရသေးတယ်နော်ဆိုတော့ဒီနေသားမှာရှိတဲ့လူတွေဆိုလည်းဟိုမှာကျွန်တော်ကြောက်ဝိုင်းမှာရှိတဲ့လူဆိုရင်အခုဆို20ရာခိုင်နှုန်း30ရာခိုင်နှုန်းပစ္စည်းပြန်ပြီးတယ်အများကမြန်မာဘက်ကမျက်နှာတယ်လူတွေမြန်မာဘက်ကအများကမျက်နှာမရလားအဲ့တော့ဟိုသွားတဲ့တိုင်ဟာလာကာဂျိုကိုဟာလာဘုပ္ပာဟာလာအမေစုရောဟာလာတို့ဒီတီတူတွေအတွက်ဘာပြောပေးမှာလဲကျွန်တော်နိုင်ငံအတွက်ဘာလို့အကျိုးရှိမှာတော့နောက်ဒီလက်နက်ကင်ညဉ့်ညံ့ရေးဆိုတာကတကယ်တမ်းကကျွန်တော်သိလောက်ပြောမယ်ဆိုရင်လက်နက်ကင်အဖွဲ့ပေါင်းစုံကရှမ်းအဖွဲ့ပဲတရုတ်နဲ့လွတ်တာများပါတယ်အဲ့တော့ဒီလက်နက်ပိုင်ရုပ်ဆွဲကိုလည်းသူက KIM လည်းသူခေါ်ထိန်းချောက်တယ်ဟာလာနီးပညာလည်းသူတို့ပေးထားတယ်ဒီလိုဒီမြစ်စုံဟိုမျိုးလက်ခံလိုက်လက်မခံရင်ဟိုဘက်ကဟောသူတို့ကထိန်းချောက်တဲ့ပုံစံမျိုးနဲ့လိုပြောခဲ့ပါလေဒါရရဟိုအကြီးကဲကြီးဟိုပြီးပါလေ
ဟုတ်ကဲ့
ဟုတ်ကဲ့ကို
ဟုတ်ကဲ့ကိုသားမဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဒီ Facebook ကနေကိုတိုက်ရိုက်ကျွန်တော်တို့မှတ်ချက်ပေးနေရတချို့လဲရှိပါတယ်တူကတော့ဦးတူဆိုတဲ့အကောင့်မှာသူကမြန်မာဘက်မလိုက်နိုင်ငံလို့ပြောမှာတော်ခက်ပါတယ်တရုတ်ကအခွင့်ကောင်းယူရပါတယ်ဆိုပြီးတော့သူကပြောပါတယ်နောက်ထပ်ကျွန်တော်တို့ Facebook ကနေပဲပေးပို့ထားတဲ့မှတ်ချက်တချို့ကိုလည်းဖတ်ပြခြင်းပါတယ်ကျော်ထွေးဆိုတဲ့အကောင့်ပိုင်ရှင်ကတော့မြန်မာပြည်သူတွေအတွက်ကောင်းကျိုးတဲ့ဆွေးကြော်တာများမယ်ထင်ပါတယ်။စစ်ကောင်းဆောင်တွေစီမံကိန်းလုပ်ခဲ့သမျှလက်ရှိဆွေးရကအကောင့်ထဲပေါနေရတာပါတဲ့။ဆွေးရကပွဲစားသဘောလောက်ပဲအာဏာရထားတဲ့သဘောလားမသိပါဘူးဆိုပြီးသူကရေးပါတယ်။နောက်တစ်ယောက်ကတော့ Wei Ling ဆိုတဲ့အကောင့်ပိုင်ရှင်ပါ။သူကတော့ရှေ့သမျှတရုတ်ကိုရောင်းစားပြီးတိုင်းနယ်လက်နက်ကိုင်အဖွဲ့တွေကိုထိန်းချုပ်ဖို့ကြိုးစားမှာပါတဲ့။ဒေါ်စုနဲ့မင်းအောင်လိုင်းဆွေးနွေးပြီးတော့ပါပြီ။မြစ်ဆောင်လည်းပေးမှာကုမင်းရထားလမ်းလည်းဖောက်မှာရှေ့သမျှတရုတ်ပေးပြီးတိုင်းနယ်သားတွေကိုတရုတ်ကလက်နက်မထောက်ပံ့မှုဖားပြီးပြောမယ်ဆိုတာရှင်းရှင်းလေးပါပဲ။နောက်တူကတော့မင်းသားကြီးဆိုတဲ့အကောင့်ပိုင်ရှင်မှာကိုချင်းချင်းမညီညွတ်တော့တိုင်းသားလက်နက်ကိုင်လည်းတရုတ်ကျောက်ကဟိုမြန်မာတပ်မတော်လည်းတရုတ်ကျောက်ကဂျားရဲကပြည်သူကတော့အစ်စ်ပါဆိုပြီးရေးပါတယ်နောက်ထပ်ကျွန်တော်တို့အီးမေးလ်ပို့ပို့ထားတဲ့တချို့လည်းရှိနေပါသေးတယ်အရင်ဆုံးစာတစောင်ကတော့မိထီလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗ
ျမြန်မာပြည်သူလူထုတချို့ကတော့တရုတ်ကမြန်မာကိုအကျိုးလိုလိုညောင်ရီလောင်းနေတယ်လို့ထင်မြင်နေကြပါတယ်ဘသူတွေမှကိုကြိုးမရှိဘဲနဲ့တခြားသူကိုဥစ္စာဒဏအကုန်ကြခံပြီးရေရှည်အကျိုးစီးပွားအတွက်ကူညီနိုင်ကြမှာမဟုတ်ပါဘူးဆိုတဲ့သဘောကိုတော့ထည့်သွင်းစဉ်းစားသင့်ပါတယ်အကျိုးတူပူပေါင်းဆောင်ရွက်နိုင်ရေးကိုသဘောတူလက်ခံဆောင်ရွက်နိုင်မှုကိုသာကိုယ့်ဘက်ကစဉ်းစားချင့်ချိန်ညှိနှိုင်းဆောင်ရွက်ရမှာဖြစ်တယ်လို့ဆိုချင်ပါတယ်မြန်မာနိုင်ငံပေါ်မှာတော့တရုတ်သဘောထားပြောင်းလဲလာပါပြီဒါကြောင့်အခုတက်မတော်ကာကွယ်ဦးစီးချုပ်နဲ့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တို့တရုတ်ပြည်ကိုသွားတဲ့ကိစ္စမှာတော့တရုတ်မြန်မာဆက်ဆံရေးအခြေအနေကိုအနောက်ဥစုကသိမြင်ပြီးတော့ထင်သလိုအနိုင်ယူဖိနှိပ်မှုမပြုနိုင်အောင်ကာကွယ်တားဆီးလိုက်တဲ့သဘောဖြစ်နိုင်ပါတယ်။နှစ်နိုင်ငံအကျိုးတူကူညီပံ့ပိုးဆောင်ရွက်ရေးအတွက်ခိုင်မြဲတဲ့သဘောထားကိုလည်းပြသရာရောက်တယ်လို့ထင်မြင်မိပါတယ်။မ
မိမိနဲ့ပိုင်တဲ့နယ်မြေနယ်စပ်တွေမှာတိုက်ပွဲတွေဖြစ်နေတာဖြစ်လာမှာကိုမလိုလားတဲ့တရုတ်ရဲ့သဘောထားကိုဖြည့်ဆည်းနိုင်ရေးအတွက်ဝတ်တပ်ဖွဲ့အပါအဝင်အပြစ်ခတ်ရစဲရေး NCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များကိုတရုတ်ကနားချတိုက်တွန်းဖိအားပေးရေးကိစ္စကိုလည်းအခုထပ်ပိုပြီးလှုပ်ဆောင်ဖို့တိုက်တွန်းကြလိမ့်မယ်လို့ထင်ပါတယ်။မြန်မာနိုင်ငံနဲ့ရှေ့ဆက်လက်တွဲကြရအောင်ပဲစီးပွားရေးလုပ်ငန်းတိုင်းအတွက်မြန်မာနိုင်ငံရဲ့ညီညွတ်ရေးဟာအဓိကလိုအပ်ချက်ဖြစ်တယ်ဆိုတာတရုတ်ကကောင်းကောင်းသိတယ်လို့ထင်မြင်ပါတယ်။မြစ်ဆုံကိစ္စကတော့တခြားကိစ္စဖြစ်တဲ့အတွက်အခုခီးစင်မှာတော့ဆွေးနွေးကြလိမ့်မယ်လို့မထင်ကြောင်းမှခင်ဗျားဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်ထပ်ကျွန်တော်ဒီ Facebook မှာမှတ်ချက်တစ်ခုကတော့ဖွေးတိုးဆိုတဲ့ account ပါရှင်မှာသူကတော့တရုတ်ကိုပေးစရာအကျွေးမရှိရင်နည်းနည်းလေးမှဂူဆိုက်ချင်မလိုပါဘူးလေ။အခုတော့အကျွေးတွေပြည်နေပြီစစ်တပ်ကလည်းတရုတ်ကျူးဆွေးရလူလူကားတော့မယ်ဆိုပြီးသူကလည်းမှတ်ချက်ပေးပါတယ်။နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာစောင်ကတော့အမေရိကန်ပြည်အောင်စုကမောင်တက်သနာရဲ့ပေးစာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
။စေအစိုးရအဆက်ဆက်လက်ထက်ပြည်သူကိုတာဝန်မခံတဲ့စီးပွားရေးမူဝါဒရည်နဲ့ပွင့်လင်းမြင်သာမှုမရှိတဲ့ဆက်ဆံမှုတွေကြောင့်စိုးကြိုးတွေကသာအစမတန်ခံခဲ့ရတယ်လို့ယူဆမိပါတယ်။ရေသွေးညံဖြစ်တဲ့ဈေးဝါနဲ့စားတောက်ကုန်တွေကဆလို့စားလို့ရေးလုပ်ငန်းသုံးပစ္စည်းတွေစက်မှုလုပ်ငန်းသုံးပစ္စည်းတွေအထိမြန်မာပြည်ထဲဝင်ရောက်လာပါတယ်။တခါပြည်တွင်းငြိမ်းချမ်းရေးမတည်ဆောက်နိုင်မှုကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေထိမ့်ချုပ်ထားတဲ့နေမီတွေကနေတကားမရှိဒါမရှိဝင်ရောက်နေတာကြောင့်တရုတ်နိုင်ငံအတွက်ကြီးမားတဲ့အမျက်ဆွန့်တွေရရှိနေပါတယ်။တရုတ်ပြည်နဲ့ဆစ်ဆိုးရအဆက်ဆက်ချုပ်ဆူထားတဲ့ကဏ္ဍပေါင်းစုံစာချုပ်တွေဟာလည်းနောက်မျိုးဆက်ပေါင်းများစွာကျွန်ခံဆက်တာတော့ကြီးနိုင်ဝယ်ရမမြင်နိုင်ပါ။အဆိုးဆုံးကတော့အချုပ်ချာအာဏာကိုတလက်မမှအထိမခံဘူးဆိုတဲ့ဆစ်ဆိုးရအဆက်ဆက်လက်ထက်တရုတ်နိုင်ငံသားဆစ်ဆစ်သိမ်းပေါင်းများစွာကိုဝါရှန်ကိုကန့်အစရှိတဲ့တိုင်းသားမျိုးနွယ်စုအမည်တွေနဲ့နိုင်ငံသားကတ်တွေထုတ်ပေးထားရုံမကမိယာဧကသိမ်းပေါင်းများစွာကိုစိတ်ကြိုက်လုပ်ကံွယ်ပေးထားခြင်းပါပဲ။နောက်ပြီးဝါဒေသဟာအစိုးရအုပ်ချုပ်မှုနဲ့လုံးဝခင်းကွာနေပြီးတရုတ်နိုင်ငံပိုင်နယ်မြေတစ်ခုလိုတော့သတ်မှတ်လို့ရအောင်ဖြစ်နေပါပြီ။မြန်မာအမျိုးသမီးတွေကိုဈေးပေါပေါနဲ့တရုတ်အငားမယားတွေအဖြစ်ရရှိနေတာဟာလည်းကြီးမားတဲ့ဆုံးရှုံးမှုတစ်ခုလို့ယူဆနိုင်ပါတယ်။နောက်ပြီးမြောက်ပိုင်းလက်နက်ကိုင်အဖွဲ့အစည်းတွေရဲ့စီးရေးနိုင်ငံရေးစီးပွားရေးတွေအားလုံးဟာတရုတ်နိုင်ငံနဲ့လုံးဝခင်းကွာလို့မရနိုင်တဲ့အတွက်တရုတ်ကမ္ဘာလမ်းစီမံကိန်းနဲ့ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဒီမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအားလုံးကိုဟန်ချက်ညီညီအသုံးချမှအသေးကြပါပဲ။အကြောင်းကတော့ဒီဒေသမငြိမ်းချမ်းပဲသူ့ရဲ့မဟာဗျူဟာစီမံကိန်းတွေကိုစလို့မရနိုင်လို့ပါ။မြေဆုံစီမံကိန်းဟာတရုတ်နိုင်ငံအတွက်နိုင်ငံရေးရမြန်မာနိုင်ငံကိုဖိအားမျိုးမျိုးပေးလို့ရနိုင်တဲ့စီမံကိန်းလို့ပဲယူဆမိပါတယ်။ဒီလိုတစ်ဖက်သက်ဖြစ်နေတဲ့နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးအခွင့်အလမ်းတွေပိုင်ဆိုင်ထားတဲ့တရုတ်နိုင်ငံကိုအမေစုဦးဆောင်တဲ့ပြည်သူ့အစိုးရကထူထောင်လို့တဲ့အချိန်တို့အတွင်းမှာရွေးထွေးတဲ့ရင်းနှီးချစ်ကြည်မှုတွေပြတ်မသွားအောင်နဲ့တာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိပြီးပွင့်လင်းမြင်သာမှုရှိတဲ့ဆက်ဆံရေးတွေထားရှိနိုင်ဖို့တိမ်မွေးတဲ့နိုင်ငံရေးတန်တမာရေးနည်းဗျူဟာတွေနဲ့ချမှတ်ဆောင်ရွက်နေတာကြောင့်အမေစုရဲ့တရုတ်ခီးစဉ်အတွင်းမှာပြည်သူတွေချိန်နဲ့နိုင်လောက်တဲ့ရလဒ်ကောင်းတွေရနိုင်လိမ့်မယ်လို့ယုံကြည်မိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါအမေရိကန်ပြည်အောင်စုရဲ့မောင်တက္ကနာရဲ့စာပါ။နောက်စာကတော့ပြည်မနာဖိုးကြီးဆိုပြီးကျွန်တော်တို့ပေးပို့ထားတာပါ။မနက်လောက်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။နွားကွဲရင်ကြားဆွဲဆိုလိုရင်အတိုင်းပါပဲတဲ့မြန်မာပြည်ကြီးသွေးမစည်းမငြိညွတ်ကြတော့တရုတ်ကြီးအချိုက်ဖြစ်ပြီပေါ့လေတဲ့ကျွန်တော်တို့ရဲ့နိုင်ငံကြီးကြီးကရှင်းမရအောင်ရှုံနေတာမဟုတ်ဘူးဗျမရှင်းမဲရှုံအောင်လုပ်နေကြတာပါအထူးကတော့စေတနာအနစ်နာနားလည်မှုခွင့်လွှတ်မှုတွေမရှိကြလို့ပါတရုတ်ကတော့စီးပွားရေးအရာသာကျွန်တော်တို့နိုင်ငံနဲ့ဆက်ဆံတာပါပဲတဲ့လူအခွင့်ရေးတို့လွတ်လပ်မှုတရားမျှတမှုတို့ကတော့တရုတ်စီကမျှော်လင့်စရာမရှိတလောက်ပါပဲဒီလိုအနောက်နိုင်ငံနဲ့ခတ်ဆင်းဆင်းဖြစ်လေတရုတ်လက်ထက်တစ်ဖြည်းဖြည်းကျဆင်းလာရလေပါပဲပြည်သူအစိုးရအနေနဲ့ခက်ခဲစွာရုန်းကန်နေရတာနားလဲပါတယ်ဒါပေမဲ့တရုတ်ရဲ့ကစားခွက်တွေမကြောက်စေပဲတရုတ်နဲ့အနောက်နိုင်ငံတွေကြားလဲလဲဝဲဝဲလှုပ်ရှားနိုင်ပါမှနိုင်ငံအတွက်များစွာအကျိုးရှိမယ်ဖြစ်တဲ့အကြောင်းကြံပြုလိုပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဒါတော့သူစာကတော့ကိုချင်းချင်းမညီညွတ်လို့သူများအားကိုးနေရတယ်ဆိုတော့အဓိကထောက်ပြပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့ကျွန်တော်2မိနစ်လောက်ချိန်ရပါသေးတယ်အချင်းချင်းအပိတ်အနေနဲ့ပေါ့လေကျွန်တော်ဟိုဆွေးနွေးစီချင်တာကတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဒီနိုင်ငံရေးအင်အားစုတွေအစိုးရနဲ့စစ်တပ်တန်းတားလက်နက်ကိုင်အဖွဲ့တွေကြားမှာလဲဟိုတင်းမြတ်မှုတွေမရနိုင်နေတဲ့အခြေမျိုးမှာဟိုနိုင်ငံတကာဆက်ဆံရေးဆိုတာကလည်းစိုင်းခါလို့ရတဲ့ကိစ္စမျိုးမဟုတ်ပါဘူးဆိုတော့အခုလိုကြားကာလမျိုးမှာပေါ့လေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာဆက်ဆံရေးအထူးသဖြင့်ဒီတရုတ်နိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဘယ်လိုပုံစံမျိုးဆက်ဆံတင်တယ်လို့ယူဆလဲဒေါက်တာလက်ကျော်စိုးအရင်ဆွေးနွေးပြပါလားခင်ဗျာ
ဟိုကျမကြည့်တာကတော့လေဟိုကျမတို့ဗမာနိုင်ငံရဲ့အခြေခံကိုကြည့်ရင်ကိုကျမတို့နိုင်ငံကအကြဆင်းနိုင်ငံမဖြစ်ဘူးတမေပဲအမတန်းကိုအင်အားချိနေပြီးတော့ခုနကဟိုစာရီထဲမှာရေးထားသလိုပဲတိုင်းပြည်လဲဟိုအတွေးခေါ်ရပေါ့နော်အစိတ်စိတ်အမှောင်အဝါဖြစ်နေပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာကျမတို့အတွက်ကဟိုလက်ဦးမှုမဲ့သလိုဖြစ်ပါလေအဲ့လိုခါမျိုးမှာကျမတို့ဒီပတ်ဝန်းကျင် data jia, ekor mana yang jiri ya, tanah biwa cilan di cara mana, kau nainga dua kongang kongang luang kabe, ekor alung nainga alung le sasan ini nyuang luang me, sasan ini kongang luang me, kau nale ku mungkin tanah lambu, eh jauh tu luang me, ku cuma ru nainga tiup biye mahabiwa lamp, eh Ulama kisah sih deh, India sih mau lama sih deh, deka Jepang ya punya nilai sih deh. Eni hari alung cuma ruah ku time di itu, lelewewe blue comble, aku caca season biro lulu mesuhi, pihai mana? Pihai ngan ne mesu, cuma ruah kau mau sesam bulu. Tanai ngan ne we bau minau tanai ngan yang rupu sekar, ma pihai mau dikema. Tanai ngan alung ne cuma ruah ini ni kau mau sesam bulu. Todo tiup dia, tanai ngan jilat jat. Ini naja naya le pete. Biro tua le umu si si ne tu ye si mangai ni lom ni dia kama ko naya dua. Jarak tengah jauh, jauh naya, jauh sahaling macam ada. Kuna piolo andi si de hari, biduri macam mana naya hari tu. Tangan tengah neo, tangan tengah jauh, di suan ini lupa ni lupa macam.
Okay, ko waktu ni tu boleh aku macam, jenau tu tu pun, nengen kasa sayi mati, nengen kasa sayi ma, jenau bi mana nengen ni ne, sayang sayang, pari ni lupa lom le.
So, I know, you know, the chip, eh, Bill A two thing, amusa, juicy bar, corner of ya. And all general room, hang on, yeah. Amusa, juicy wasra, palevo. Suravia, or dubia, Nanaku pouch in it. And I got dubia, jewel, the pitchy cow, give it, I mean, for my drugaro, pitchy my pimmo, no? So, I know, need how much general, yeah. Amusa, juicy wasra, who, juvido, general, prince, who, and you see them, man. General Tenaro, Tamaro, where my ma. Teru, pada teru fusua sini, tapi energi suan itu sama jero. Lu ye, parti dikurai tu bawa mahu, jadi ini aju ne, ni nanya fusua dalam lu melu, jero cene, tapi siapa? Nampak siapa jero? Oh, jero lu tiup ini apa tanya? Jero lu sini, bahu tu jaga tu nello ne, tu tu itu nak lungan ni, jaya lu le macam mana?
Okay, pawai sini pire. Kuang tu ni, doktor lajau jo, kuaran pawai sunyi tu di sahita pepu tu ni, doktor sini alon le, tu baik cik tu mana kamyah?
Kalau tu masa mana tu kuang leung si sendiri sedar dari lain sunyi kanggo cak hera bahsen, di si tengok kulo sini ni nyabai mati tolong penabi, biar le tolong cek korot, tening ni mana bayi mana si nai mare, aku rojang sini le, cek itu entering cincok gua mai tanah joga piopia pebau.
สุรานัยมาอาณาเชนพินเน่ในปางตงเซอโชลาเรตมราอุมาเอลบาชาโกอาณาเต็มเพียวชาบิโอยาอีกองสามพินเน่ดาวินยูทาเรกาโกยีวินจียารุกาเจ้าที่เอโนทรัตตัวบีเร่นาวดีเอเซนินิมาเวนังยังยี่ทาวเลยจีเกยารุกาเน่โนทรัตตัวบีมาเร่และชีสิกังซีเอจีเกติดชิลาดูดุดิอาโบโจจีอับดัลฟาดาเอลบาแฮมอับดัลรามังาทาวเลยจีเก พี่เดชสาลีอับดุลลาห์มูฮัมหมัดสาลีเนื้อทรัพย์สาวเล็กแห่งยูไรดับพี่เดลูจับเชื่อสิ่งสิ่งการจินยาเจ้าทุบไปตัวนายแม่เนี่ยไม่รู้เนี่ยจอจารีเพื่อชักแห่งตำรากูเส้นยิ่งสนับใจเรื่อยๆเยี่ยสินในนิ่งเร่ทาวเลยอพยพกูอุซิบิโอจีเจเคดูพี่ไปกาวเอวินจีอวอร์ดเอ็ม อัฟการ์โรจับเชื่อสิ่งการจีเก็บพี่เนต้าวินยูบีเตียจ้าต้าจานยาวังเวียรูกันเนื้อทรัพย์ตัวเกียร์พี่ไป เมื่อกี้ยังยูเครนส่วนใหญ่เนี่ยเป็นตัวอเมริกันพิจารณาเนี่ยเปลี่ยนตัวยี่เนี่ยส่งเช็คเช็คกูชาวด้วยที่เนี่ยกองที่เชิงไปว่าไหมอเมริกันส่วนใหญ่เนี่ยตัวยี่ลบองไก่หมอพิจารณาอยู่ส่วนน้อยยังสูบอยู่อันนี้มีอะไรจู้จะตัวเนี่ยยังสั่งยาวอะไรไม่รู้เมื่อกี้ยังกำลังกินจงองอ่ะที่ไปตัวเกี่ยวไว้ตัวเมื่อกี้ยังยูจะหลุดออกมาที่ลูกไม่กงพิจารณาสิบอยู่แต่เมื่อตอนนี้ทรัมป์เนี่ยจะเข้าทับอยู่ด้วยส่งส่วนใหญ่บุษนา ိုင်ပြီးတော့အဆင့်3နေရာကိုတက်သွားခဲ့ပါတယ်။တော်တရမ်နဲ့ Head of Feast တို့ဒီကနေ့ကစားတာမှာတော်တရမ် Hotspur ကနိုင်သွားတာဖြစ်ပြီးတော့33ပွဲကစားပြီးချိန်မှာ68မိနစ်နဲ့ Chelsea ကိုကျော်ပြီးတော့တတိယနေရာကိုရောက်လာပါတယ်ရှင်။
တဲ့အချင်းချောက်ကမရေးတနာကျော်ချင်းညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရင်မူကမှာစုံမဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် PO American အတန်မနခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းမနဲ့6နာရီနဲ့9နာရီကြီးလိုင်းဒိုမီတာ30နဲ့40 48နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နေပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာအပေါင်းနဲ့ခါညောင်းတဲ့တကြံအခါသမယဖြစ်ကြပါစေရှင် PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါThank you.
This program has come to you from the Voice of America, Washington. We'll be right back.